Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရ2019ခုနှစ်ဧပြီလ3ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုကအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးကဒီညနှာစင်မဲ့တဲ့နေ့မှာတော့သူစုံစမ်းစစ်ဆေးမှုရောဂါမူလရဲ့စင်ခက်စားပြည့်စုံမှုတင်ပြဖို့တောင်းဆိုမဲ့စီစဉ်တရက်ကိုအောက်လုပ်တော်တရားရေးကော်မတီမှဒီနေ့မျက်ခွဲဆုံးဖြတ်မှာဖြစ်ပါတယ်။ရိုညာမူစင်နီကိုနေရက်ပြန်ဖို့နဲ့အိန္ဒိယဆွေဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူ့ခွင့်ထူးခုစွေပြည်တင်ရှုတ်ချလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမျှသတင်းအောင်နဲ့သူကြီးညာပြေးသွားမှာပါ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပါတွေထဲမှာတော့မိုတီမိုမီဒေတာမှရွှေသက်ထု24ရေလုပ်ငန်းကြီးတစ်ခုဖြစ်တဲ့အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာဦးထွန်းအောင်စိုးကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးအရေးယူလိုက်ပါတယ
်။သက်ထုတွေဝန်ထမ်းနေတဲ့လုံခြုံရေးဝန်ထမ်းတွေကခိုးထူတာသူတို့ငွေပေးရပါတယ်။သူရဟာတွေဒီမှုထွက်ပေးသူတို့မှဒီဦးထွန်းအောင်စိုးရဲ့ညွန်ကြားချက်နဲ့ဒီခံယူရအဲ့
အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြောခွင့်ရရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။တခါလူမှုကွန်ရက်မှာတပ်မတော်နဲ့ကာကွယ်ရေးဦးစီးချုပ်ကိုဂုံတိတ်ခါကြအောင်လုပ်မှုနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကပုံမှန်905ခါကွေနဲ့မင်းတင်ကိုကိုကြီးကိုထပ်မံတရားစွဲလိုက်ပါတယ်။မြန်မာနဲ့နေချင်းထိနေတဲ့ထိုင်းမြောက်ပိုင်းမှာလေလူညဉ့်ညံ့မှုစိုးရွားနေတဲ့အတွက်ထိုင်းနဲ့မြန်မာနှစ်နိုင်ငံညှိနှိုင်းဆွေးနွေးနေပါတယ်။ဒီလိုမြန်မာသတင်းတွေနဲ့အတူတခြားနိုင်ငံတကာသတင်းနှစ်ပုဒ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသေအောင်တို့ပြောပြပါမယ်ရှင်
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြည့်စုံမှုတင်ပြဖို့တောင်းဆိုမဲ့အစီအစဉ်ချက်ကိုအောက်လွှတ်တော်တရားရေးကော်မတီမှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အင်ဂျီနီယာငယ်ချန်ပီပုဂ္ဂိုလ်စတီဗန်နန်ဥပဒေကြိုးဆောင်ဒေါ်နယ်မက်ကန်တို့အပါအဝင်အထူးစုံစမ်းရေးမှုစစ်ဆေးမင်းမြန်းခဲ့တဲ့သမ္မတတော်နဲ့ထွန်းရဲ့လက်ထောက်ရရှိအောင်၅ရောက်ကိုပါစစ်ခေါ်မင်းမြန်းမဲ့အစီအစဉ်မှာတော့ဒီမိုကရက်တီကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာမဲခွဲမှာပါ။သူစုံစမ်းစစ်ဆေးမှုရဲ့အစီရင်ခံစာကိုအပြည့်အစုံထုတ်ပြန်သင့်မသင့်ဆုံးဖြတ်ဖို့ရှင်းလင်းရေးဝီလျံဘောက်ကိုသမ္မတတော်နဲ့ထရမ်ကတောင်းဝင်ပေးခဲ့တာဖြစ်ပါတယ်။ဆိုရပေါ်စုံစမ်းစစ်ဆေးမှုအစီရင်ခံစာတွေကိုကြီးစုခွင့်ရနိုင်မှုလွှတ်တော်ရေးကကော်မတီကတောက်ခံနေရပေမဲ့သမ္မတထရမ်ကတော့အထူးလုပ်ပိုင်ခွင့်ရကြီးစုခွင့်ရှိပါတယ်။ဒီအတွက်လည်းလွှတ်တော်ရင်းကအတိုက်ခံဒီမိုကရက်တီနဲ့သမ္မတအင်ဂျီနီယာတွေကြားချေတင်ဖြစ်စရာကြီးကြုံနေရပြီးနောက်ဆုံးမှာတော့တရားဥပဒေကကြားဝင်ဆုံးဖြတ်ရမယ်အလားအလာတွေလည်းရှိနေပါတယ်။
ပြီးခဲ့တဲ့ပတ်တွင်းကမတင်ငါစရာကွန်ပျူတာဆော့ဖ်ဝဲပါတဲ့ပစ္စည်းတစ်ခုကိုတည်လာပြီးဖလော်ရီဒါကသမ္မတထရမ့်ရဲ့အပန်းဖြေစခန်းကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသားအမျိုးသမီးတဦးကိုဖမ်းဆီးလိုက်ပါတယ်။ယူဂျင်းဇိုင်းကသမ္မတထရမ့်ရဲ့မာရာလာဂိုအပန်းဖြေစံအိမ်လုံခြုံရေးအရာရှိအနားကိုရောက်လာပြီးတော့သူကတီးတန့်ကလပ်အဖွဲ့ဝင်တဦးဖြစ်ကြောင်းနဲ့ရေကူးကန်အနားကိုသွားမှာဖြစ်တယ်လို့ပြောတာပါ။ကနဦးကသူ့နာမည်ကိုအဖွဲ့ဝင်စီရင်မှာမတွေ့ပေမဲ့ကလပ်မန်နေဂျာကသူ့ကိုကလပ်အဖွဲ့ဝင်တယောက်ရဲ့သမီးအမှတ်နဲ့အထဲကိုပေးဝင်ခဲ့တယ်လို့တရားရုံးဆွဲချက်တွေမှာဖော်ပြထားပါတယ်။ဇိုင်းကကလပ်ထဲရောက်ရောက်ချင်းမှာပဲအဲ့ဂျိုကိုသူကကုလသမဂ္ဂတရုတ်အမေရိကန်ဖွဲ့စည်းကကျင်းပတဲ့ပွဲတစ်ခုကိုလာတက်တာလို့ပြောခဲ့တာပါ။သူပြောတဲ့ပွဲကစီးရင်ထဲမှာမရှိတဲ့အတွက်လုံခြုံရေးအရာရှိတွေကိုအကြောင်းကြားလိုက်ပြီးတဲ့နောက်မှာဇိုင်းကိုဖမ်းဆီးထိန်းသိမ်းလိုက်တာပါ။သူနဲ့အတူလက်ကင်ဖုန်း၄လုံး၊ laptop ကွန်ပျူတာ၁လုံး၊ hard drive အပိုတစ်ခုနဲ့မတင်ငါစရာ software ပါတဲ့ thumb drive တစ်ခုတို့ကိုသိမ်းဆည်းရမိခဲ့ပါတယ်။ဇိုင်းကိုအစိုးရအရာရှိတွေကိုလိမ်လည်ပြောဆိုမှုနဲ့တားမြစ် area ကိုတရားမဝင်ဝင်ရောက်မှုတွေနဲ့တရားစွဲဆိုထားပါတယ်။
မြောက်အတ္တန္တိစာချုပ်ဖွဲ့နေထိုးထင်းရင်မှုချုပ်ယန်စတိုရန်ဘတ်ကမာမိတ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံကြေးဝန်ကြီးတွေနဲ့ဝါရှင်တန်မှာမတွေ့ဆုံပြီးအမေရိကန်လွှတ်တော်နှစ်ရပ်ပေါင်းရှင်းမှောက်ဒီနေ့မင်းငွန်းဖြတ်ချဖို့စီစဉ်ထားပါတယ်။သမ္မတဒေါ်နယ်ထရန့်ကမကြာခဏဝေဖန်မှုတွေရှင်းနေပေမဲ့နှစ်ပေါင်း80ရှိပြီဖြစ်တဲ့မာမိတ်ဖွဲ့ကြီးကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဒီမိုကရက်အများစုနဲ့ထိန်းချုပ်ထားတဲ့အောက်တိုဘာလ Nancy Pelosi ရီပက်ဘလစ်ကန်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လက်တော်အုပ်ထာ Mitch McConnell ကမင်းငွန်းပြောဖို့ဖိတ်ကြားထားတာပါ။နေထိုးထင်းမှုချုပ်ရဲ့နဲ့မနေ့ကတွေ့ဆုံခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကမဟာမိတ်ဖွဲ့နဲ့ခေါင်းဆောင်တွေကိုချီးကျူးလိုက်သလိုသတိပေးစကားလည်းပြောကြားခဲ့တာပါ။ဖွဲ့ဝင်29နိုင်ငံပါဝင်တဲ့မဟာမိတ်ဖွဲ့အတွင်းဝင်ထုတ်ဝင်ပိုးတွေကိုမျှဝေတာဝန်ယူရမှာကြီးမားတဲ့တိုးတက်မှုတွေတွေ့ရကြောင်းသမ္မတထရန့်ကပြောခဲ့ပေမဲ့ဂျာမနီနိုင်ငံကတော့ပေးရမယ့်တာဝန်ရှိတဲ့အတိုင်းအပြည့်အဝပေးရမှာတွေ့ရသေးကြောင်းလည်းပြောဆိုခဲ့ပါတယ်။ဥရောပကိုကာဝယ်ဖို့အမေရိကန်ကငွေကြေးအမြောက်များတောင်းနေရပေမဲ့ကုန်သွယ်ရေးမှာခွင့်ကောင်းယူရခံနေရတယ်လို့လည်းပြောဆိုသွားပါတယ်။ မင်းတို့ကအင်ဗီယိုမှာတွေ့ဆုံခဲ့တဲ့ NATO တွင်းရေးမှူးချုပ် Jens Stoltenberg ဘက်ကတော့မဟာမိတ်ဖွဲ့ကိုဦးဆောင်မှုပေးနိုင်ခဲ့တဲ့အပေါ်ချီးကျူးပြောဆိုခဲ့တာပါ NATO ဖွဲ့ကြီးကခေတ်နောက်ကျနေပြီလို့အရင်ကဝေဖန်ခဲ့ခဲ့မှုတွေသမ္မတကတော့အပြောင်းအလဲဖြစ်လာတဲ့အပေါ်မှာလည်းအမှတ်ယူပြောဆိုထားပါတယ် NATO တွင်းရေးမှူးချုပ်ကတော့ဝန်ထမ်းဝန်မိုးတွေကိုမျှဝေတာဝန်ယူဖို့သမ္မတထွက်ရဲ့ခိုင်မာတဲ့ဦးဆောင်မှုဖြစ်တဲ့ချီးကျူးစွာပြောဆိုထားပါတယ်
ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုအစိုးရကဖန်ထားတဲ့ Citgo Petroleum စွန့်အင်လုပ်ငန်းစုအရာရှိ6ယောက်ရဲ့အမိသားစုတွေကို American ဒုသမ္မတ Mike Pence ကမနေ့ကတွေ့ဆုံခဲ့ပါတယ်။ American နိုင်ငံသား9ယောက်နဲ့ American မှာတရားဝင်အမြဲတမ်းနေထိုင်ခွင့်ရှိသူတယောက်တို့ဖြစ်တဲ့ဒီ6ယောက်ဟာတရားမဝင်အဖမ်းခံရကြောင်းနဲ့သူတို့အုပ်ကိုအမြန်ဆုံးလွှတ်ပေးဖို့ Pence ကမာဒူရိုအစိုးရပေါ်ဖိအားပေးတောင်းဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံရွေးကောက်ပွဲအပြီးမှာအတိုက်ခံကောင်းဆောင်ဟွန်ဂွာဒူကိုဂျားပြက်သမရအဖြစ်အမေရိကန်အပါအဝင်တခြားဥရောပနဲ့တောင်အမေရိကတိုက်နိုင်ငံတွေကအတိမတ်ပြုထားတာပါစစ်ကိုရာရှိတွေကိုငွေမဲခွာချမှုနဲ့ဗန်ဒာငွေလိမ်လည်မှုတွေနဲ့ဆွတ်ဆွဲထားပြီး2019ခုနှစ်မှာဖမ်းဆီးခဲ့တာပါအင်္ဂါနေ့နောက်ပိုင်းတုန်းကတော့ဂွာဒူကိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ရထားတဲ့ကင်းလွတ်ခွင့်ကိုဖယ်ရှားဖို့မာဒူရိုကိုထောက်ခံတဲ့အမတ်တွေကဆောင်ရွက်ခဲ့ပါတယ်ဒါဟာကွာဒိုကိုတရားဆွဲဖို့နဲ့သူ့ကိုထောင်ချနိုင်ဖို့လမ်းခင်းနေတာလို့သုံးသပ်နေကြပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9339နဲ့ပထမနာရီဘက်မှာဆိုင်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီမေကန်ဆန်ညမာပိုင်းစီစဉ်ရဲ့ပုံထုံးနဲ့ညကတဲ့နေကိုဆက်လက်ကြီးညာနေပါတယ်။ရွေးညာမစင်းနေကိုနေရပြန်ဖို့မဲ့အိန္ဒိယဆွေရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူ့ခွင့်ရေးဒုက္ခဆွေတွေပြစ်တင်ရှုတ်ချလိုက်ကြပါတယ်။လူမျိုးရေးဘာသာရေးအရတက်ခဲမှုတွေလက်တုံ့ပြန်မှုတွေနဲ့အေးအေးယူခံမဲ့အနေတွေရှိနေတဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့နေတဲ့အိန္ဒိယဆွေရပေါ်ဆစ်ပြတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုတ်ကိုယ်စားလှယ်ရန်ဟီလီပါဝင်ကုလသမဂ္ဂထုတ်ကိုယ်စားလှယ်5ယောက်ကမနေ့ကပဲပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါတရားဝင်ထောက်ထားမှရှိပဲအိန္ဒိယကိုရောက်လာသူတွေဖြစ်2013ခုနှစ်ကတည်းကဖမ်းဆီးခံထားခဲ့ရတဲ့ရိုဟင်ဂျာဖခင်ပြည်သူတွေကလေးတစ်ယောက်ကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့ပေါ်လူ့ခွင့်ရေးထုတ်ကိုယ်စားလှယ်ရှုတ်ချခဲ့ကြတယ်လို့နောက်ထပ်အလားတူပို့ဆောင်နိုင်တယ်မလို့ဖို့လဲတိုက်တွန်းထားပါတယ်ခုနောက်ဆုံးပြန်ဖို့ခံရသူ3ယောက်ရဲ့ကြံမိသားစုဝင်5ယောက်ကလည်းဒီနှစ်ဇန်နဝါရီလ3ရက်နေ့မှာအိန္ဒိယအနာဘဏ္ဍာရေးကတိကျခွဲထုတ်ပြီးအတင်းအကျပ်နေရပြန်ဖို့ခံရတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါအိန္ဒိယအနာဘဏ္ဍာရေးရဲ့လောက်ရဟာဒုက္ခသည်ရဲ့သဘောဆန္ဒမပါဘဲနေရပြန်ဖို့နိုင်ငံတကာမှာလိုက်နိုင်ရတဲ့အစဉ်အလာကိုချိုးဖောက်တဲ့လောက်ရဖြစ်ကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောဆိုကြပါတယ်အိန္ဒိယနိုင်ငံမှာဝရင်းကြရီကိုအချိန်ကာလအတိအကျမရှိပဲထိမ့်သိမ့်ထားတဲ့ပုံစိုးရိမ်ကြောင်းလဲပြောဆိုခဲ့ကြတာပါအိန္ဒိယဆွေရကတော့နိုင်ငံတွင်းမှာတရားမဝင်ရောင်းနှင်းသူတွေကိုဖမ်းဆီးရေးယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ရိုဟင်ဂျာမွတ်စလင်တွေကိုပါဖမ်းဆီးပြီးမြန်မာအာဏာပိုင်တွေထံမှာလွှတ်ပြောင်းပေးနေတာပါမြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးသူတွေအဖြစ်စစ်စစ်တည်ပြုနိုင်ရင်ပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်
ဥရောပတမကEU ကခွဲထွက်ရေးအစီအစဉ်ရှေ့မတိုးနိုင်မင်းဖြစ်နေရတဲ့အခြေအနေတွေအဆုံးသတ်နိုင်မှုဗြိတိန်ဝန်ကြီးချုပ်ထရီဆာမေအဓိကအတိုက်ခံပါတီခေါင်းဆောင်နဲ့ဒီကနေ့တွေ့ဖို့ရှိနေပါတယ်။ဝန်ကြီးချုပ်ရဲ့ပါတီရင်းကခွဲထွက်ရေးလှူလာသူတွေကတော့အတိုက်ခံခေါင်းဆောင်နဲ့တွေ့မဲ့အစီအစဉ်ပေါ်ဝေဖန်နေကြတာပါ။ EU ကခွဲထွက်ရေးဆိုင်ရာဝန်ကြီးစတီဖင်ဘာကလီကတော့လေဘာတီပါတီခေါင်းလေဘာပါတီခေါင်းဆောင်ဂျယ်ရမီကိုဘင်နဲ့တွေ့ဆုံမဲ့အစီအစဉ်အတွက်အစိုးရကကြိုတင်သတ်မှတ်ချက်မထားကြောင်းနဲ့တစ်ချိန်တည်းမှာပဲတောင်းဆိုသမျှလိုက်လို့ဖို့ကန့်လန့်ထားတာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အားလုံးကအလျှော့ပေးညှိနှိုင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောခဲ့တာပါ။ဥရောပကခွဲထွက်မဲ့အစီအစဉ်ပေါ်လွှတ်တော်ကအကြိမ်ကြိမ်ပယ်ချခံခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်ကအစီအစဉ်တွေကိုဆိုင်းထားပြီးအတိုက်ခံတဲ့စီစဉ်ညှိနှိုင်းမှုပြောဆိုခဲ့တာဖြစ်ပါတယ်။အမျိုးသားအကျိုးစီးပွားကိုရှေ့ရှုပြီးအမျိုးသားရေးစည်းလုံးညီညွတ်မှုရှိဖို့လိုအပ်ကြောင်းလည်းဝန်ကြီးချုပ်ကတိုက်တွန်းခဲ့ပါတယ်။ EU ကခွဲထွက်ရေး2016ခုနှစ်ဇွန်လတည်းကဆုံးဖြတ်ထားပြီးမြေဝန်ကြီးချုပ်ကအဆိုပြုတဲ့အစီအစဉ်ကိုတော့လွှတ်တော်က၃ကြိမ်တိုင်တိုင်ပယ်ချထားပါတယ်။
လူနေနိုင်ငံမှာလိင်လူဆောင်မဲ့သူတွေအိမ်တော်ရေးပေါက်ပြန်သူတွေကိုအစ္စလမ်ဘာသာရေးဥပဒေနဲ့ရေးရဖို့ပြုပြင်ပြဋ္ဌာန်းလိုက်တဲ့အတွက်ဝေဖန်တယ်တွေလည်းအကြီးအကျယ်ထွက်ပေါ်လာပါတယ်ဒီနေ့စတင်အသက်ဝင်တဲ့ဥပဒေအရအိမ်တော်ရေးပေါက်ပြန်သူလိင်လူဆောင်မဲ့သူတွေဖြစ်အ တိရှိကြောင်းဆုံးဖြတ်ခံရမယ်ဆိုရင်ဂဲနဲ့ပြစ်ပေါက်ထွက်ခွင့်ပေးမှာပါပြင်ထန်တဲ့ပြည်ထောင်စုတော့2014ခုနှစ်မှာကလေးကဘရူနိုင်းဆော်ဝါဟက်ဆန်နဲ့ဘိုကီယာချမှတ်ခဲ့တဲ့ရှရီယာအစ္စလမ်ဥပဒေမှာထပ်မံထည့်သွင်းလိုက်တာလည်းဖြစ်ပါတယ်ဥပဒေသေးရကလေးတွေနိုင်ငံခြားသားတွေနဲ့မွတ်စလင်မဟုတ်တဲ့သူတွေကိုပါအရေးယူမှာပါဥပဒေရခိုးမှုကျူးလွန်သူကိုပထမတစ်ချိန်မှာညာဘက်လက်အဖြတ်ခံမှာဖြစ်ပြီးဒုတိယအချိန်မှာတော့ဘယ်ဘက်ခြေတော့အဖြတ်ခံမှာလည်းဖြစ်ပါတယ်။ဥပဒေစကူတော့နာမည်ကျော်အမှုပညာရှင်တွေဖြစ်ကြတဲ့အယ်တန်ဂျွန်အလန်ဒီကနက်စ်နဲ့ဂျော့ဂျ်ကလူနီတို့ကလည်းပြစ်တင်ရှုတ်ချပြောဆိုလိုက်ကြပြီးအမေရိကန်နဲ့ဥရောပမှာရှိတဲ့ဘရူနိုင်းဆော်ဘာနဲ့ဆက်နွယ်တဲ့ဟိုတယ်ကိုကူတပိတ်မှောက်ကြဖို့လည်းလှုံ့ဆော်နေကြပါတယ်။
လွန်ခဲ့တဲ့နှစ်ပတ်လောက်ကဆိုက်ကလုန်းမုန်တိုင်းဤတိုင်းတိုက်ခတ်ခဲ့တဲ့အာဖရိကတောင်ပိုင်းမှာရေပြန်ကျလာပြီးဖြစ်တဲ့အတွက်စားနပ်ရိက္ခာဖူလုံရေးကျန်းမာရေးစောင့်ရှောက်မှုတွေနဲ့တဘာဝဘေးအန္တရာယ်ကာကွယ်ရေးစတဲ့ရေတိုရေရှည်စီမံကိန်းလိုအပ်ချက်တွေကိုတာဝန်ရှိသူတွေစတင်လှုံ့ဆော်နေပြီးဖြစ်ပါတယ်။2019ခုနှစ်အတွက်စားနပ်ရိက္ခာဖူလုံရေးကအလွန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာမယ်လို့အင်္ဂါနေ့ကဆိုက်ကလုန်းမုန်တိုင်းဤတိုင်းနဲ့ပတ်သက်ပြီးလုပ်တဲ့ကုလသမဂ္ဂအစည်းအဝေးတစ်ခုမှာအမှုဆောင်အရာရှိချုပ်ဒေးဗစ်ဘေးစလီကပြောပါတယ်မလာလေတုန်းကမိုဇမ်ဘစ်မာလဝီနဲ့ဇင်ဘာဘွေနိုင်ငံတွေမှာဆိုက်ကလုန်းမုန်တိုင်းဤတိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လူ900နီးပါးသေဆုံးခဲ့ရပြီးလူများပြားပျောက်ဆုံးနေတာပါပုံမှန်မိုးရွာသွန်းခြင်းမရှိတာနဲ့စီးပွားပြည့်ကတ်ကြောင့်ဇင်ဘာဘွေနိုင်ငံကလူ 9.3 သန်းလောက်ကလူသားချင်းစာနာမှုအကူအညီတွေကိုလိုအပ်နေပါတယ်ကူးစက်ရောဂါတွေဖြစ်နိုင်တဲ့အန္တရာယ်လည်းရှိနေတာပါမုန်တိုင်းနိုင်ငံခံရတဲ့နိုင်ငံ၃နိုင်ငံမှာအရေးပေါ်အခြေအနေတွေပြန်လည်ထူထောင်ရေးအတွက်ကုလသမဂ္ဂကဒေါ်လာ394တန်တောင်းခံထားပြီး46တန်ခွင့်ပြုထားပြီးဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းထိပ်တန်းရနေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုင်းနားဆင်ရပါမယ်။အခုအရင်ဆုံးတော့အကြီးစားရွှေလုပ်ငန်းကုမ္ပဏီတစ်ခုကိုအရေးယူလိုက်တဲ့သတင်းနဲ့စပါမယ်ရှင်။မိုးထီမူမီဒေတာရွှေ 24 ရေးမှာအကြီးစားရွှေလုပ်ကွက်တွေရယူလုပ်ကန်ခဲ့တဲ့အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာဦးထွန်းအောင်စိုးကိုအဂတိလိုက်စားမှုတိုက်ချက်ရေးဥပဒေနဲ့အမှုဖွင့်ဖမ်းဆီးအရေးယူလိုက်ပါတယ်။တပ်ထုတွင်ဝင်ကြီးဌာနနိုင်ငံဝန်ထမ်းတွေကိုနစ်နာစေဖို့ရည်ရွယ်ချက်နဲ့အဂတိလိုက်စားမှုနဲ့မမှန်မကန်လှုပ်ကြံတိုင်ကြားတယ်ဆိုပြီးဦးထွန်းအောင်စိုးကိုမြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မတီရဲ့ကနအူးတိုင်ကြားချက်နဲ့အခုလိုအရေးယူလိုက်တာပါ။အခုလိုမမှန်မကန်တိုင်ကြားမှုမှာအကူအညီပေးသူ2ဦးကိုလည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူထားတယ်လို့သိရပါတယ်။ပြည်သူ့ပိုင်ပစ္စည်းကာကွယ်ရေးဥပဒေနဲ့ဖမ်းဆီးခံထားရသူ10ဦးကိုတရားရုံးမှာမမှန်မကန်ထွက်ဆိုဖို့စီစဉ်ခိုင်းခဲ့တာပေါ်လွင်ပြီးအခုလိုအရေးယူတာဖြစ်တယ်လို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပြောခွင့်ရသူဦးကျော်စိုးက VOA ကိုရှင်းပြခဲ့ပါတယ်
။ကျွန်တော်တို့ပြည်သူ့ပိုင်ပစ္စည်းကာကွယ်ရေး LB ပုံမှန်6ချက်နဲ့အမှုဖွင့်ပြီးတော့မှသူတို့ကနေမှဒီ10ဦးကနေမှကျွန်တော်တို့အာရေယူခံထားတဲ့သူတွေကိုအဲသူတို့ကနေမှဝေပေးပြီးတော့မှဒီဝန်ထမ်းတွေကဒီမှန်ကိုတတိကိုတူးနေတယ်ဆိုတဲ့ဟာကိုသူကပြောပြဖို့ဆိုသူတို့တွေကိုမှန်မှန်မှန်ကန်သွားပြီးတော့မှဆက်ဆိုခိုင်းတာသွားညှိတာပေါ့နော်။အများတို့ဒီလိုပြောပြီးဒီလူတွေဒီလုံးကြီးနိုင်ငံဝယ်ဒီတတိတွေဝန်ထမ်းတွေလုံးကြီးဝန်ထမ်းတွေကဝေပေးပြီးတော့သူတို့တွေကိုတူးပါကိုတူးတာကဲခုတို့ကသူတို့ကငွေပေးရပါတယ်သူရဟာတို့ဒီမှုထွက်ပေးဆိုပြောမှဒီဒီဥက္ကောအောင်ဆိုရင်ညွန်ကြားခြင်းနဲ့ကျွန်တော်တို့ဥပ္ပုဥပ္ပံကြီးကအဲ့တဲ့ရောက်ကိုသွားပြီးတော့မှမှန်မှန်ကန်သက်ပြီးထွက်ခိုင်းတာစုံစမ်းစစ်ဆေးအဖွဲ့ကနေမှစစ်ဆေးလိုက်တဲ့ချိန်မှာသူတို့မှန်မှန်ကန်သက်ပြီးထွက်ဆိုတယ်ဆိုတာပေါ်ပါပေါ်ပါတဲ့အတွက်ကြောင့်မလို့ဒီလိုမျိုးဒီကျွန်တော်တို့အုပ်ချုပ်မှုတရတာဥထုံးအောင်သူပါကျွန်တော်တို့သုံးဦးကိုကျွန်တော်အခုလိုမျိုးဒါကျွန်တော်တရားစွဲဖို့လုပ်နေတာပါနော်ဟုတ်ကဲ့ပ
ါမိုးထီမိုးမီအကြီးစားရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတပ်ထုတူဖော်မှုတွေမှာတာဝန်ရှိဝန်ထမ်းတွေကအဂတိလိုက်စားနေတယ်ဆိုပြီးစုံစမ်းဖော်ထုတ်ပေးဖို့ဥထုံးအောင်ဆိုကအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုကနဦးအားဖြင့်တိုင်တန်းခဲ့တာပါဒီပေါ်ကော်မရှင်ကစုံစမ်းစစ်ဆေးရင်အခုလိုမမှန်မကန်လုတ်ကြံတိုင်တာမှုတွေကိုပေါ်ထုတ်တွေ့ရှိခဲ့တာလို့ဆိုပါတယ်ဒီအရေးယူခံရမှုနဲ့ပတ်သက်လို့အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးတန်ကြားချက်အရအမှတ်နှစ်တပ်ထုတွင်ဦးစီးညွှန်ကြားရေးမှုဥတန်တိုင်ကိုကော်မရှင်ကစုံစမ်းစစ်ဆေးပြီးဧပြီလ1ရက်နေ့မှာအမှုဖွင့်အရေးယူခဲ့ပါတယ်ဒီအမှုမှာကော်မရှင်ကြေညာချက်အတိုင်းတည်စား တိကျစုံစမ်းတွေ့ရှိချက်အပေါ်မှာဥတန်တိုင်းကိုအရေးယူခဲ့တာလို့ဦးကျော်စိုးကပြောပါတယ်။အမျိုးသားကြီးပွားတွေ့တဲ့ရေကုမ္ပဏီဟာမိုးတိမိုးမိဒေသရွှေလုတ်ကွက်တွေမှာလုပ်ငန်းလိုင်စင်ရထားပေမဲ့နိုင်ငံကိုပေးသွင်းရမယ့်ရွှေပမာဏမပေးသွင်းနိုင်တာကြောင့်စာချုပ်စည်းကမ်းနဲ့ဥပဒေတွေနဲ့အညီပြီးခဲ့တဲ့နှစ်တုန်းကလုပ်ငန်းလိုင်စင်ပြန်လည်သိမ်းယူခြင်းခံခဲ့ရပါတယ်ရှင်။ VOA ရဲ့ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။လူမှုကွန်ရက်စာမျက်နှာမှာတက်မတော်နဲ့ကာကွယ်ရေးဦးစီးချုပ်ကိုဂုံတိတ်ခါကြဆင်းအောင်လှုပ်ဆောင်နေဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်က66ခါကြီးနဲ့အမှုဖွင့်ခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကိုအကြီးညိုပြက်စီမှုပုံမှန်905ခါကြီးနဲ့ဒီကနေ့တရားရုံးမှာထပ်မံတရားစွဲလိုက်ပါတယ်။ဒီလိုတရားစွဲဆိုတာတွေဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ထားတဲ့သဘောထားမပြောင်းလဲဘူးဆိုတာကိုပြနေတာပဲလို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်ကဲသတင်းပေးပို့ထားပါရှင
်။တမန်တော်နဲ့ကာကွယ်ဦးစီးချုပ်ကိုဂုဏ်နစ်ကကြာစင်အောင်လှုပ်ဆောင်နေဆိုပြီးရန်ကုန်တိုင်းစစ်တာနာချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုပ်ပြီးမလ29ရက်နေ့ကအင်းစိန်မြို့မှာရဲစခန်းမှာအမှုပွင့်ထားခဲ့ပါတယ်။အေဘဲ2ရက်နေ့မှာမင်းထင်ကိုကိုကြီးဟာရဲစခန်းမှာတွားရောက်စစ်ဆေးခံပြီးရဲစခန်းကအာမခံနဲ့ပြန်လည်လှုပ်ပေးခဲ့ပါတယ်။ဒီနေ့မှတော့ရန်ကုန်တိုင်းစစ်တာနာချုပ်ကပဲပုံမှန်95ကာကြီးနဲ့တရားရုံးဦးတိုက်လျှောက်ထားတယ်ဆိုတာကိုရဲစခန်းဘက်ကအကြောင်းကြားလာပါတယ်။ဒါနဲ့ပတ်သက်လို့ဒါက်တာမင်းထင်ကိုကိုကြီးက VOA ကိုအခုလိုပဲပြောပါတယ
်ကျွန်တော်66ခါကြီးနဲ့ခြေစကမ်းမှာဟိုအမှုဖွင့်ဖို့တိုင်ကြထားတယ်ပေါ့နော်အဲ့ဒီကိုကျွန်တော်ကအတင်းကြီးပြန်နေလို့ကျွန်တော်ကိုယ်တိုင်ရဲစခန်းကိုစွားပြီးတော့မေးလိုက်တော့ရဲစခန်းကကျွန်တော်အတီးပြူတယ်ပေါ့လေအဲ့ဒါနဲ့ကျွန်တော်မနေ့ကရဲစခန်းမှာစွားပြီးစစ်ဆေးခံတယ်ပေါ့66ခါကြီးအဲ့ဘာလဲဆိုတော့တမ်တော်ကိုကျွန်တော်ကတမ်တော်ရဲ့ဂုံတိတ်ခါကြဆင်းအောင်ဒီဇူးဖွင့်ရဲ့ပေါ်လေးအဲ့ဒီအတုံးပြုပြီးတော့ပြုမှုဆောင်တဲ့ရေးသားတယ်ပေါ့လေအဲ့ဒီဆွတ်ဆွဲချက်နဲ့အမှုဘုံမှုသူတို့ချိုးစားတာပါအဲ့ဒါမနေ့ကကျွန်တော်ရေးစကောင်းသွားတယ်စစ်သေးခံတယ်ပေါ့နော်အဲ့ဒါကျွန်တော်ဟိုအမှန်ကန်ပေးတယ်ပြီးတော့ဒီနေ့ခုလေးနေမယ်ပေါ့နော်ရေးစကန်းကကျွန်တော်ပြုဖုံးဆက်တယ်ပါလေဆိုတော့တမရောကတရားရုံးမှာလဲ905ကာကြီးနဲ့ကျွန်တော်အမှုဖွင့်ဖို့ဥတိုက်လျှောက်ထားတယ်တဲ့အဲရေစခန်းကိုလည်းဒီနေ့မှပြည်တာအဲကျွန်တော်ဒီဖုံးဆက်ပြီးတော့အဲဒီကိစ္စအတွက်ကျွန်တော်905ကာကြီးဆိုတော့ဟိုဖန်ရန်လိုလာတော့ပေါ့ဟောအဲ့ဒီအရဲသူတို့ကျွန်တော်ဖုံးဆက်တယ်အဲ့ဒီအရဲသူတို့ဆက်ဆက်ဆောင်ရင်းရဖို့ရှိတယ်အဲ့ဒါကျွန်တော်အခုလေးနေမယ်ပြည်ရတာ
လူမှုကွန်ရက်ဒီပေါ်မှာရှင်းသားချက်တွေနဲ့ပတ်သက်ပြီးတက်မတော်အနေနဲ့66ဂါကြီးနဲ့တရားစွဲဆိုတဲ့အမှုပေါင်း9မှုတက်မတော်ကိုစားဂျားလူကဆွဲဆိုတဲ့အမှုပေါင်း9မှုရှိရလို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခြင်းအဖွဲ့တွေရဲ့စင်စရာတွေမှာဖော်ပြထားပါတယ်။ဒီလိုတရားစွဲဆိုတာတွေဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူ့권ရေးပေါ်ထားရှိတဲ့သဘောထားကမပြောင်းလဲဘူးလို့သုံးသပ်တာကလွတ်လပ်စွာထုတ်ပေါ်ပြောဆိုလှုံ့ဆော်မှုအတန်အဖွဲ့ကကိုဆောင်ခါပါ
တံတော်ကဆက်သွယ်ပါကြည့်ရင်ဟုတ်ပါနဲ့ခဏတာအခုဒီကုမင်းနေမှုကိုအမှုမှာတွင်နောက်ထပ်ငါကာကြီးလိုပါမျိုးပါတက်ပြီးတော့ဆွေးနွေးတယ်ငါကာကြီးဆိုတာကတော့တံတော်ကိုအတီးပြက်အောင်ပြောထူတာတံတော်ရဲ့အရာရှိသူကိုဝေဖန်တာဒါနဲ့ပတ်သက်ပြီးတော့တရားဆွေးဆူမှုရတဲ့အခုပေါ့နော်ဆိုတော့ဒီအားလေးကိုကြည့်ပြီးအားဖြင့်ဒီတံတော်ဟာဒီလိုဒီဝေဖန်နေတဲ့အားဒီပုံမှာယနေ့ချိန်ထိတိုင်းလုံးဝဒီဆက်ဆက်ပြီးမှခံဖြစ်နေတဲ့လူတွေနဲ့ဆက်ကြတော့ကျွန်တော်ကြီးရင်ကအဲ့ဒါတင်မဟုတ်ဘူးလေကက်တမရွန်နေတဲ့လူတို့တစ်ခုတည်းရဲ့လုံးပေါ်မှာအခုချင်းတူတူနဲ့ပတ်သက်ပြီးအတိုက်ခံတိုးနေရှိတဲ့လူတွေပေါ်မှာအချိန်ကြီးပြီးထောင်ကြီးရဲ့ပုံစံမျိုးတော့ကျွန်တော်ရှိနေတယ်လို့ကျွန်တော်ယူဆရတယ်ဘာလို့လဲဆိုတော့ဒါဟိုတစ်ခုတော့ရေးတမန်ရေးတမှုအစားသူကချက်ချင်းတရားကောက်သေးတာကိုကျွန်တော်သိရတယ်ဟိုလိုကလည်းဒီဒီမန်လေးကကြာတော့တပါးဘူးတမရောကတရားဆွဲတာကိုပြည်တယ်ဘာလို့ဆိုတော့နောက်ပိုင်းမှာဒီတမရောနဲ့ပတ်သက်ပြီးဒီပြောဆိုမှုတွေပေါ်မှာတရားဆွဲတာပူပြီးစိတ်လာတယ်လို့ကျွန်တော်တို့မြင်မိတယ်ဘာလို့ဆိုတော့အခုဒီမျိုးလုံးနေခြင်းအဖြစ်ဘာလို့ဒီကျွန်တော်တို့ထင်တယ်ဒီတမရောရဲ့ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ကိုကျွန်တော်ဒီလွတ်လပ်တဲ့ပြည်သူ့ခွင့်ပေါ်မှာထားတဲ့သဘောထားဟာဒီနေ့ချိန်ထိတိုင်းလုံးဝမပြောင်းလဲသေးဘူးလို့ကျွန်တော်တို့ကမြင်တယ်
တနင်္ဂနွေလုံးမှာ66ကာကြီးနဲ့တရားစွဲဆိုခံထားသူ2019ခုနှစ်ဧပြီ3ရက်နေ့ထိ185မှုရှိပါတယ်။အရင်ဆိုးအဟောင်းလက်ထက်မှာစွဲဆိုတဲ့အမှု71မှုရှိပြီး လက်ရှိဆိုရလက်ထက်မှာတော့184မှုရှိလာတဲ့အတွက်အရတားဆိုရလက်ထက်မှာ73ဥပဒေပုံမှန်နဲ့တရားစွဲဆိုတာများပြားလာတာကိုတွေ့ရပါတယ်။ဒရင်းမီယာသမားကြီးပုံမှန်လဲ66ဂါကြီးနဲ့တရားစွဲဆိုမှု23မှုရှိပြီးတရားရင်ဆိုင်နေရတဲ့ဒရင်းသမား32ဦးထိရှိပါတယ်ခင်ဗျာ။
ကိုထိုင်အောင်ခန့်ပြောပြသွားတာပါရှင်အခုတခါတော့ထိုင်းမြန်မာနယ်စပ်ကလေရုညဉ့်ညံမှုအခြေအနေကိုကြည့်ကြရအောင်ပါမြန်မာနဲ့နယ်မြေချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာတလကျော်ကြာအောင်တော်မီလောင်နေပြီးလေရုညဉ့်ညံမှုတိုင်တာသတ်မှတ်ချက်အရအန္တရာယ်ရှိတဲ့အစင်နာမှာရှိနေပါတယ်ဒါကြောင့်တခြားခရိုင်ဒေသတွေကိုဒီထက်ပိုပြီးတော့လေရုညဉ့်ညံမှုမဖြစ်လာအောင်ကာကွယ်ဖို့မြန်မာနိုင်ငံဘက်ကလည်းတော်မီရှို့နေတာတွေကိုရပ်ဆိုင်းထားပေးဖို့မိမရှို့ရဆုံးသတ်မှတ်ဖို့စာလာတွေကိုထိုင်းမြန်မာနယ်စပ်တပ်ခရိုင်မှာနှစ်နိုင်ငံဘက်ကတာဝန်ရှိသူတွေအေဗီလာ၂ရက်မနေ့တုန်းကဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြို့ကချစ်ချည်ရဲတရားအမှတ်နှစ်မှာထိုင်းအမှတ်14တပ်ရင်းကဗိုလ်မှူးအစာဟပိုးစဝံနဲ့မြန်မာဘက်ကဗိုလ်မှူးအောင်ဆန်းဝင်းတို့နှစ်ဦးတွေ့ဆုံဆွေးနွေးပြီးလူထုညဉ့်ညံမှုမဖြစ်အောင်လက်တွဲဖြေကျင်းကြဖို့အတွက်ထိုင်းဘက်ကအခုလိုတောင်းဆိုခဲ့တာပါ။အ
မှန်တော့လောက်ကပ်ပါမှာဆက်ကတော့တော့မှာတော့တော့တော့အမှန်မှာပုတ်နေမှာကတည်းကသူကစစ်ပေးတာပါသာ
ထိုင်းမှာ14တရင်ကဗိုလ်မှူးအစာဟပိုးစဝံကတော့ထိုင်းမြောက်ပိုင်းချင်းမိုင်ချင်းရံခရိုင်နဲ့တက်ခရိုင်တွေမှာတလားကြော်ကြလောင်နေတဲ့တော်မီလောင်ကျွမ်းမှုတွေကြောင့်မိခိုးတွေဟာထိုင်းမြောက်ပိုင်းဒေသတစ်လျှောက်အန္တရာယ်ပေးနေပြီဖြစ်လို့မြန်မာနိုင်ငံဘက်ကတောင်းရမီးရှို့မှုတွေကိုလည်းတားဆီးပေးဖို့ထိုင်းဘက်ကမြစ်တာရက်ခံခဲ့ပါတယ်။နှစ်ဖက်သဘောတူညီချက်အရထိုင်းနဲ့မြန်မာနယ်စပ်ချင်းထိစပ်နေတဲ့အုံဖြံမဲလမမဲဆောက်တဆောင်ရမ်းနဲ့ဖုတ်ဖရမြို့နယ်တွေမှာတောင်ယာမီးရှို့မှုတွေကိုမီးမရှို့ရဇုံနယ်မြေဖြစ်သတ်မှတ်ပြီးမီးရှို့တာတွေရပ်ဆိုင်းထားဖို့အတွက်သဘောတူခဲ့ကြတယ်လို့ဆိုပါတယ်။မြန်မာဘက်ကဗိုလ်မှူးအောင်ဆန်းလင်းတင်ပြသွားတာကတော့ထိုင်းဘက်ကတောင်းဆိုမှုတွေကိုမြန်မာနေသားကော်မတီကတာဝန်ရှိသူတွေအနေနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပေမဲ့အခုတော်မီပြဿနာဟာနယ်စပ်မှာအခြေစိုက်ထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့ပါဆွေးနွေးသင့်ပါတယ်ဆိုပြီးအကြံပြုသွားပါတယ်။ထိုင်းမြောက်ပိုင်းဒေသတွေဖြစ်တဲ့ချင်းတောင်းခရိုင်ချင်းရိုင်ခရိုင်ချင်းမိုင်ဒေသတွေမှာတောမီးတွေဇက်တိုက်လောင်နေတာဟာတာမန်တောင်ယာမီးတွေကနေလောင်တာမဟုတ်ပဲတစ်တောတွေထူထပ်နေတဲ့နေရာတွေကိုမတမာသူတွေကလိုက်ပြီးတော့မီးရှို့နေကြတာဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေတာပါချင်းရိုင်ခရိုင်မဲဖားလွန်ဒေသမှာမီးတွေပက်လဲဝိုင်းနေတာကိုငြိမ့်သက်ရင်အသက်62နှစ်အရွယ်မြန်မာနိုင်ငံဘွားတောင်ပေါ်အခါတိုင်းရင်းသားအာလော့အာဆန်လည်းတေဆုံးသွားခဲ့တာကြောင့်ထိုင်းဘက်ကသူ့ရဲ့ဆွတ်လွတ်အနစ်နာခံမှုတွေအတွက်ဂုဏ်ပြုခဲ့ကြပါတယ်။ထိုင်းမြောက်ပိုင်းမှာတော့လေထုထဲမှာမီးခိုးတွေပြန့်လွင့်မှုဟာစိုးရိမ်အမှတ်ထက်လေးစားကျော်လွန်လာပြီဖြစ်လို့အနေအရအရှိဆုံးအခြေအနေအဖြစ်အရေးပေါ်အခြေအနေထုတ်ပြန်ထားရပါတယ်။ချင်းမိုင်လေစိတ်ကိုစဉ်သက်မဲ့လေရင်တချို့လည်းရက်ဆိုင်ထားရသလိုတချို့လည်းစဉ်သက်ဖို့အတွက်နှောက်နှေးကြံ့ကြာနေရပါတယ်။တချို့လည်းအရေးပေါ်ဆင်းရဲမဲ့လေရင်တွေကိုဘန်ကောက်ဘက်ကိုလမ်းကြောင်းပြောင်းပြီးတော့ဆင်းသက်နေရပါတယ်။လေထုညဉ့်ညံ့မှုပြဿနာကိုဖြေရှင်းဖို့အတွက်ထိုင်းစစ်တပ်ရဲ့အကြီးအကဲပရာယုတ်ချန်အိုချာကအင်္ဂါနေ့ကကိုရိုင်းတောရောက်လေ့လာခဲ့ပြီးတဲ့နောက်လေထုညဉ့်ညံ့မှုပြဿနာအဖြေရှာရေး9ရက်အချိန်ပေးလိုက်ပါတယ်။တနင်္ဂနွေနေ့ကနေစတင်ပြီးချင်းမိုင်မြို့ရဲ့လေထုညဉ့်ညံ့မှုအခြေအနေတွေကပုံမဆိုးလာနေတာပါ။လေထုအရေးသွေးတိုင်းထွာချက်အရ PM2.5 လို့ခေါ်တဲ့အမတန်သေးငယ်တဲ့အပိုင်းစရီလူထဲမှာပါဝင်မှုတိုင်းထွာခြင်းအရ480အမှတ်မှာအများဆုံးဖြစ်နေပါတယ်။အမှတ်300ကျော်မယ်ဆိုရင်တော့အမတန် MDM များတဲ့အခြေအနေကိုသတ်မှတ်ထားတာပါ။အိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီမှာတော့အမှတ်228ရှိပြီးတရုတ်နိုင်ငံဘေကျင်းမှာတော့အမှတ်161ပဲရှိတာကြောင့်ထိုင်းနိုင်ငံဟာလေထုညဉ့်ညံ့မှုပြဿနာကိုအဆိုးအဝါးဆုံးရင်ဆိုင်နေရတာဖြစ်ပါတယ်။ဗုဒ္ဓဘူးနဲ့မှာတော့လေထုညဉ့်ညံ့မှုအခြေအနေက240ကနေ250ကျားအထိကျဆင်းလာပါပြီ။ထိုင်းမြောက်ပိုင်းနေဆက်ချင်းထိစပ်နေတဲ့မြန်မာနိုင်ငံဘက်မှလည်းဒီပြဿနာတွေကိုရင်ဆိုင်နေရတာကြောင့်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်ကြိုးစားပြင်ဆင်နေကြတာဖြစ်ပါတယ်ရှင
်။မအေးအေးမှပြောပြသွားတာပါရှင်။အခုဒေသအတွင်းသတင်းတပုတ်ကိုအလှည့်ပေးပါရစေ။ကမ္ဘောဒီးယားနိုင်ငံကခုကဲရှေးဟောင်းမျိုးလေးဟာပြပကဘာနဲ့ရာစုနှစ်ပေါင်းများစွာဝေးကွာနေခဲ့ပြီးတဲ့နောက်အခုတဖြည်းဖြည်းချင်းပြန်ပြီးတော့ထင်ရှားလာနေပါတယ်။ ဒါပေမဲ့လည်းဒီမျိုးလေးကရှေးဟောင်းဘာသာရေးအဆောက်အအုံတော်တော်များများဟာပြိုကျပျက်စီးနေတာကြောင့်ကမ္ဘာလှည့်ခရီးသည်တွေတိတ်ကြီးစိတ်မဝင်စားလာပါဘူးတကယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်စည်းဝင်အဖြစ်အတိအမှတ်ပြုခံရမယ်ဆိုရင်တော့အနာဂတ်ကောင်းလာလိမ့်မယ်လို့ဒီနေရာကိုထိန်းသိမ်းနေသူတွေကမျှော်လင့်နေကြပါတယ်ဒီအကြောင်း AFP သတင်းဆောင်ပါကိုကိုကျကျော်သိန်းကပြောပြမှာပါရှင်
ကိုကဲဟာကမ္ဘောဒီးယားရဲ့တိမ်မြုပ်နေတဲ့ရေနာတွေတဲကတခုပါဒီနေရာဟာအန်ဂေါ်ရှီအောင်ကြောင်ရဲ့မြောက်ဖက်ကားမောင်းသွားရင်နှစ်နာရီကြာအဝေးထိုင်းနယ်စပ်အနီးမှာရှိပြီးအုံဆိုင်တဲ့တစ်ပင်တွေအောက်မှာမြုပ်နေပါတယ်ဒီရှီအောင်မြို့လေးကိုဆရာစုနစ်ကဂျာယာဗာမန်4ဘရင်လက်ထက်မှာခမာအင်ပါယာရဲ့မြို့တော်အဖြစ်တည်ဆောက်ခဲ့တာပါတက်ဂရစ်944ခုနှစ်မှာရာဂျန်ဒရာဗာမန်ဘရင်ကမြို့တော်ကိုခိုကဲကနေဒီကနေ့ခေတ်အန်ဂေါ်လို့သိကြတဲ့ရာဆိုဒါရာပူရမြို့မှာပြောင်းလဲတည်ဆောက်ခဲ့တယ်လို့ UNESCO ကပြောပါတယ်ခုကဲကိုရှေးဟောင်းအမွေအနှစ်တစ်ခုအဖြစ်သတ်မှတ်ပေးဖို့ကမ္ဘောဒီးယားအစိုးရက UNESCO မှာနောက်နှစ်အစောပိုင်းကျရင်လျှောက်ထားဖို့ပြင်ဆင်နေပြီးအဲဒီလုပ်ငန်းစဉ်က၄နှစ်လောက်ကြာနေပါတယ်ကမ္ဘာရှေးဟောင်းအမွေအနှစ်စီးရင်နဲ့ဝင်သွားရင်တော့ခုကဲကိုချိန်ချင်းဆောင်ရှောက်ဖို့အထောက်အကူဖြစ်မယ်လို့ဒီကိစ္စကိုတာဝန်ယူလို့ဆောင်နေတဲ့ Kim Sidara ကပြောပါတယ
် By having it inscribed in the World Heritage.It is a property of human being.
UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်စီးရင်နဲ့ဝင်သွားရင်တော့ဒါလူသားတွေနဲ့ကမ္ဘာကြီးကပိုင်ဆိုင်တဲ့နေရာဖြစ်သွားပါပြီ။အဲ့လိုဆိုရင်ဒီယဉ်ကျေးမှုအမွေအနှစ်နေရာကိုနောင်လာနောက်သားတွေအတွက်ထိမ့်သိမ့်ကာဝယ်ဆောင်ရှောက်ဖို့နိုင်ငံကအတိုင်းအဝိုင်းရဲ့အာရုံစိုက်မှုနဲ့အကူအညီရလာနိုင်ပါတယ်။ဒါအပြင်နိုင်ငံစည်းပွားဖွံ့ဖြိုးတိုးတက်ဖို့ကမ္ဘာနယ်ခီးသည်တွေလာအောင်ဆွဲဆောင်နိုင်မှာလည်းဖြစ်ပါတယ်
။ခိုကဲရဲ့အဓိကနေရာတစ်ခုကတော့ချုပ်ကာကြာဆိုတဲ့အဆင့်90ဆင့်ရှိပြည်နယ်ပါ။ဆရာစုနှင့်အစောပိုင်းကတိဆောက်ခဲ့တာဖြစ်ပြီးဗေဒနိုဟိန္ဒူနတ်ဘုရားကိုယေရှုတိဆောက်တာပါကမ္ဘာနဲ့ကြီးတဲ့တွေပူလာအောင်ဆိုရင်တောင်ဝင်ရှိသူတွေအနေနဲ့ဒီနေရာကိုပြုပြင်ထိန်းသိမ်းဖို့လိုတယ်လို့ဖရာဝိယာပြည်နယ်ကမ္ဘာနဲ့ကြီးသောလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဒုတိယညွှန်ကြားရေးမှူးထွိုင်ရာနီကခမာဘာသာစကားနဲ့ပြောပါတယ
်နမိတ်ထွက်ကတက်တင်ဖြူတိဆောက်အမှုတော်ဆနာရုံနေထားပါစ
ကားကမ္ဘာနဲ့ကြီးသောတွေခုခဲမှာအချင်းယူလဲပတ်ဖို့ပို့ပြီးစိတ်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားဖို့လိုပါတယ်ဒီနေရာဖွံ့ဖြိုးလာဖို့ဖရာဝိဟာရှေးဟောင်းထင်းသိမ်းအဖွဲ့အနေနဲ့ပို့ပြီးအားထုတ်ရပါမယ်ကမ္ဘာလက်ခီးတဲ့တွေအတွက်စားတောက်ဆိုင်တွေနေရာထိုင်ခင်းတွေပို့ကောင်းအောင်လုပ်ဖို့လိုပါတယ်ဘုရားကျောင်းတွေကိုတန်ရှင်းအောင်ထားဖို့ကားရနာဖို့နေရာတွေပို့ဆောက်ဖို့နဲ့အစအစအဆင်ပြေချောမွေအောင်လုပ်ပေးဖို့လိုပါတယ
်ဒေါက်တာဆာရာကလစ်စန်ကတော့ဘုရားကျောင်းတွေနဲ့ပတ်သက်လို့ပို့ကြည့်ရဖို့အတွက်ရှေးဟောင်းလည်လာရေးပြည်ရင်းပြည်ပသူတေဒီအဖွဲ့တစ်ခုကိုဦးဆောင်နေသူပ
ါ Tokare was the only other site in the Khmer Empire to become the capital and up until about 10 years ago
Tokare Khmer Empire ရဲ့မြို့တော်နှစ်ခုတည်းကတစ်ခုပါဆရာစုနှစ်မှာဒီနေရာကိုမြို့တော်အဖြစ်အသုံးပြုခဲ့တာသိမ့်မကြခဲ့ပဲ16နှစ်လောက်ပဲရှိမယ်လို့လွန်ခဲ့တဲ့10နှစ်လောက်အထိပညာရှင်တွေယူဆခဲ့တာပါဒါပေမဲ့တိတ်မကြသေးခင်လိလာချက်တွေအရမြို့တော်မဖြစ်ခင်ကတည်းကဒီနေရာကိုအသုံးပြုခဲ့ပြီးမြို့တော်နေရာပြောင်းသွားပြီးအတော်ကြာတဲ့အထိတုံးခဲ့တာတွေ့ရပါတယ်ဒီအချက်ကြောင့်ခမာအင်ပါယာမြို့ပြပြောင်းလဲတဲ့သဘာဝအပေါ်ကျမတို့ရဲ့နားလည်မှုကိုလုံးဝပြောင်းလဲသွားစေပါတယ
်သူတို့ဘက်ကဖျားเจ้าနေပြူမကြအောင်တစ်သားတိုင်းတွေနဲ့ထောက်မှပေးတယ်လို့နောက်ဆုံးပေါ်ဤပညာသုံးပြီးဒီနေရာကိုလိလာဆန်းစစ်ကြပါတယ်ဒီကနေ့ဆိုရင်မြောက်ကိုဘိုးပြီးအသေးစိတ်လည်လာနိုင်တဲ့လက်ကင်ဝေဒာကရိယာလေးကိုသုံးပြီးတော့ပါလည်လာနေကြတာပါနှစ်30ကြာပြည်တွင်းစစ်ပွဲတွင်ခိုကဲမှမြုပ်ထားတဲ့မိုင်းပုံအမြောက်များရှိနေစေဖြစ်ပြီးလက်ရှိမှာတော့မိုင်းရှင်းပြီးသားအဆောက်အဦ86ခုထိတွေ့ထားပြီးသလိုနောက်ထပ်အစ်စ်တွေလည်းတွေ့လာနိုင်ပါသေးတယ်တချို့နေရာတွေမှာတော့ကြောက်တုံးအပုံလိုက်ရှိနေတာအထက်မပူတော့ဘူးလူရဲ့ဖြစ်စည်းခံထားရတဲ့အထောက်အထားတွေလည်းနေရာတိုင်းမှာတွေ့ရပါတယ်ဒါပေမဲ့လေဂျိန်းအန်ကလိုကဘာလကြီးတွေစိတ်ဝင်စားအောင်ဆွဲဆောင်နေနိုင်စေပ
ါ I would definitely recommend visiting Kokare it's a beautiful place and a treasure of Cambodia
တိတ်လာတဲ့နေရာဖြစ်တယ်လို့ကမ္ဘောဒီးယားရဲ့ရတနာတစ်ပါးပါပဲအကောင်းဆုံးတစ်ခုကတော့ခိုင်မာတဲ့လေကြွတွေတွေကနေဟိုးထိတ်ကိုတက်ပြီးတော့ပတ်ပတ်လေကတိတ်လာတဲ့မြင်ကွင်းကိုကြည့်နိုင်တာပါပဲ
ခုကဲကိုကမ္ဘာရှိအောင်အမွေနဲ့စီးရင်နဲ့ UNESCO ကထည့်သွင်းလိုက်မယ်ဆိုရင်တော့ဒါဟာကမ္ဘောဒီးယားရဲ့၄ခုမြောက်ရှိအောင်အမွေနဲ့နေရာဖြစ်လာမှာပါ1992ခုမှာအန်ဂေါ်ဘုရားကျောင်း2008ခုနှစ်မှာဖရာဝိယာဘုရားကျောင်းနဲ့2019ခုနှစ်မှာစံဘူကုဘုရားကျောင်းတို့ကိုရှိအောင်အမွေနဲ့နေရာတွေအဖြစ် UNESCO ကသတ်မှတ်ထားပြီးဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်တင်ပြပြသွားတာပါရှင် VOA ရဲ့ဗုဒ္ဓဦးနေညာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်
VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဧပြီလ3ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့နှာစင်နိုင်ကြပါတယ်။အခုညပိုင်းနှာစင်ရမယ့်အစီအစဉ်တွေထဲမှာနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာတော့ဥမာကြီးကင်ဆာရောဂါနဲ့ပတ်သက်လို့အခုလိုသိကြရမှာပါ
။ဥမာကြီးကင်ဆာကအဓိကအဖြစ်ဆိုတော့ကာကွယ်လို့မရဘူး။ဖြစ်နိုင်ကြီးချော့ချလို့တော့ရတယ်ကာကွယ်လို့တော့မရဘူးပေါ့နော်ဒါမင်း
အထွေထွေသမားတော့ဒေါက်တာမိုးအောင်ကျော်နိုင်ရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒီနောက်မြမအရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးမှာပါပလတ်စတစ်အမှိုက်ပြဿနာဟာတဖြည်းဖြည်းနဲ့ပိုဆိုးလာနေတဲ့အတွက်ဒါကိုဖြေရှင်းနိုင်ရေးနိုင်ငံပေါင်းစုံကလူအတော်များများစတင်လှုပ်ကြိုင်လာနေပါတယ်။ပလတ်စတစ်အမှိုက်တွေကိုသိမ်းဆည်းဖို့ကြိုးပမ်းလှုပ်ကြိုင်လာတဲ့လှုပ်ရှားမှုဟာအာဖရိကတိုက်ကနေအမေရိကတိုက်အထိကိုရောက်ရှိလာသလိုစီးပွားရေးလုပ်ငန်းငယ်လေးတွေအပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်။ဒီအကြောင်း Kevin Not ပေးပို့ထားတဲ့သတင်းလွှာကိုနှမ်းလောင်ကပြောပြမှာပါရှင်။
အာဖရိကတိုက်အလဲပိုင်းကီဘွန်နိုင်ငံက Libra Base ကမ်းခြေမှာစည်တနာဝန်ထမ်းအတော်များများနှစ်ပတ်တစ်ကြိမ်တွေ့ဆုံပြီးပလတ်စတစ်အမှိုက်ကောက်ကြပါတယ်။အဖွဲ့ဝင်300လောက်ရှိတဲ့တဘာဝပဝန်းကျင်ဖွံ့ဖြိုးတိုးတရေလှုပ်ကိုင်နေတဲ့လူမှုအဖွဲ့အစည်းတစ်ခုကတီကန်းကြီးကိုကဘာလက်ခီးသွွားတွေကိုဆွဲဆောင်ဖို့လိုလာနေတာပါအဖွဲ့ကောင်းဆောင်ဖြစ်တဲ့ Edo Half ကပြင်သစ်ဘာသာနဲ့အခုလိုပြောပါတယ
် On est nombreux c'est bien et puis après on donne rien
c'est non on a တော်များများဒီမှာစူပေါင်းလှုပ်ကိုင်ကြပါတယ်ဘသူကမှကျွန်တော်တို့လူအားကမပေးရပါဘူးဒါကလူမှုအဖွဲ့အစည်းဖြစ်ပါတယ်ဒါပေမဲ့လည်းအခကြေးငွေပေးနိုင်တဲ့ခါကျတော့လေသူတို့ကအနည်းဆုံးဒေါ်လာ190လောက်ပေးပါတယ်ဒါကစေနာဝန်ထမ်းချင်းချင်းပြန်ပိုးလေးဖြစ်လာအောင်နှိုးဆော့ပေးရရောက်ရုံမကတခြားလူတွေလည်းစေနာဝန်ထမ်းဖြစ်ပါဝင်လာအောင်တွန်းအားပေးရရောက်ပါတယ
်အခုချိန်မှာတော့ကောက်ယူသိမ်းဆီလာတဲ့များပလတ်စတစ်တွေကိုအမိုက်ပုံမှာပဲဆွန့်ပစ်ပါတယ်ဒါပေမဲ့လည်းအဖွဲ့ကောင်းဆောင် Half ကတော့ဆွန့်ပစ်ပလတ်စတစ်တွေကိုကမ်းခြေကနေကောက်ယူပြီးအမိုက်ပုံမှာသွားပြီးပြစ်လိုက်တာမျိုးမဟုတ်ပဲပြန်သုံးလို့ရမယ်နေလန်ရှာနေတယ်လို့အခုလိုပြောပါတယ
်ဒီစစ်စုံတွေကိုဆက်ဖို့ပဲလာ
ကောက်ရတဲ့ပလတ်စတစ်အမိုက်တွေကိုပြန်သိမ်းပေးမဲ့ကုမ္ပဏီတွေနဲ့စကားပြောနေပါတယ်ဒီမိုက်တူကိုဘယ်လိုပြန်သုံးလို့ရနိုင်မလဲဆိုတဲ့ဘက်ကိုအာရုံစိုက်ချင်ပါလေ။ဘာလို့လဲဆိုတော့ဒါကကျွန်တော်တို့အတွက်အခွင့်အလမ်းတွေဖြစ်တာကြောင့်ပါ။အခုချိန်မှာကျွန်တော်တို့နဲ့တွဲလုံးမဲ့မိဖက်တွေရှာနေပါတယ်။နှစ်လ၃လအတွင်းပလတ်စတစ်အမိုက်တွေကိုပြန်ပြီးတော့အသုံးပြုနိုင်တော့မှာပါ
။ဆွန့်ပစ်ပလတ်စတစ်တွေဟာအီကွေဒေါနိုင်ငံထက်ကလူမနေတဲ့ကာလာပါဂိုစ်ကျွန်းအထိရောက်ပါတယ်။သမုတ်တရားထဲရောက်လာတဲ့ဆွန့်ပစ်အမိုက်နှစ်စဉ်ပြန်များအလေးချိန်ပေါင်6တန်းလောက်ရှိပါတယ်။ဒီကျွန်းပေါ်ရောက်လာတဲ့အမိုက်တချို့ကတော့တတ်နိုင်တယ်များရှင်းလင်းဖို့စေတနာဝန်ထမ်းတွေရောက်လာပါတယ်။စီဒနာဝန်ထမ်းလာလုပ်တဲ့ကျောင်းသူရှာလင်းကအခုလိုပြောပါတယ
်။ Nadamente hemos votado tanta basura
en Mario. ဒီလိုလိုက်တဲ့အမိုက်တွေကအတော်ကိုများပါတယ်။လူတွေမနေတဲ့ကျွန်းတွေပေါ်မှာတော့အမိုက်တွေကရောက်နေပါပြီ။အမိုက်တွေကြောင့်တရိတ်ဆန်လေးတွေတည်နေတာအမိုက်တွေနဲ့ငှက်တိုက်လေးတွေရောနှောနေတာကိုတွေ့နေရတာတိတ်ကိုဝမ်းနဲ့ကြာကောင်းပါတယ်
။ Nigeria နိုင်ငံကကုမ္ပဏီတစ်ခုဖြစ်တဲ့ WeCycler ကတော့ပင်လယ်ထဲထိရောက်လာတဲ့ plastic အမိုက်အလုံးကိုပြန်သိမ်းပါတယ်။ဒေတာခံတွေပလတ်စတစ်အမိုက်တွေကိုလာသွင်းရင်အပြန်အလှန်နေတဲ့ဆိုင်တွေကနေအစာအသောက်နဲ့အိမ်သုံးပစ္စည်းတွေဝယ်လို့ရတဲ့ဒါမှမဟုတ်လဲငွေသားအဖြစ်ပြန်ထုတ်လို့ရမယ့်ကက်ကလေတွေနဲ့လဲလှယ်ပေးပါတယ်။ဒီလုပ်ငန်းကတပြေးဖြေးကြီးလာနေတာပါ။ကုမ္ပဏီတာဝန်ရှိသူ Bilikis Adibiyi Abiola ကအခုလိုပြောပါတယ်
။ There's so many people that are here that are generating plastic over the years.
ပလတ်စတစ်ပြန်ထုတ်နေတဲ့သူအတော်များများဒီမှာရှိပါတယ်။ဆက်ပြီးတိုးတက်နေတဲ့ဒီနိုင်ငံမှာပလတ်စတစ်ပစ္စည်းတွေဆက်ပြီးထုတ်လုပ်နေတဲ့သူတွေဆက်ရှိနေမှာဖြစ်တယ်လို့ပလတ်စတစ်ဝယ်လူအားကလည်းတက်နေမှာပါ။ကျမတို့ Recyclers ကုမ္ပဏီအနေနဲ့ကလည်းစွန့်ပစ်ပစ္စည်းတွေကိုပြန်သုံးပြီးတော့အသစ်ထုတ်လုပ်တဲ့ Circular Economy လို့လည်းခေါ်တဲ့တပတ်ရပစ္စည်းထုတ်တဲ့စီးပွားရေးလုပ်ငန်းတွေတနည်းထွက်ပေါ်လာဖို့မျှော်လင့်ထားပါတယ်။ကမ္ဘာပေါ်မှာနှစ်စဉ်ပလတ်စတစ်တန်ချိန်ဖြန့်မြန်တန်300လောက်ထုတ်လုပ်နေတာပါ။အဓိကပြဿနာကတော့ပလတ်စတစ်အမိုက်တစ်ခုဆွေးမြေပျက်စီးသွားဖို့ဆိုတာနှစ်ပေါင်းထောင်နဲ့ကြီးကြာမြင့်တဲ့အချက်ပါ ဒါပေမဲ့လည်းဟော်ရီကစေတနာဝန်ထမ်းတွေကတော့အဲ့ဒီပြဿနာကိုဖြေရှင်းနိုင်ဖို့သူတို့တတ်နိုင်တဲ့ဖက်ကပါဝင်လှုပ်ကိုင်နေကြတာဖြစ်ပါတယ်ရှင်
ပလတ်စတစ်မိုက်တွေကိုရှင်းလင်းရေးနဲ့ပြန်လည်အသုံးချနိုင်ရေးကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းနန်းလောင်ပြောပြသွားတာပါအခုလူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့ဥမာကြီးကင်ဆာဖြစ်စေနိုင်တဲ့အကြောင်းအသိပညာဗဟုသုတတွေကိုဖြန့်ဝေပေးထားပြီးဖြစ်နိုင်ခြေရှိတာတွေကိုလည်းသတိပြုရှောင်ရှားရင်းနဲ့ယောဂဖြစ်နိုင်ခြေတွေလျှော့ကြအောင်ဆောင်ရွက်နိုင်တဲ့အကြောင်းဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင်
ကမ္ဘာလုံးမှာကင်ဆာရောဂါဖြစ်ပွားမှုနှုန်းနဲ့ကင်ဆာရောဂါကြောင့်တိစုံမှုနှုန်းတွေတဖြည်းဖြည်းများပြားလာနေတယ်ဆိုပေမဲ့ကင်ဆာကြောင့်တိစုံမှုတွေဟာအခြားဒေသမှာပိုပြီးဖြစ်ပေါ်နေတာကြောင့်အခြားဒေသမှာကင်ဆာရောဂါအကြောင်းကိုလူတွေပိုပြီးသိဖို့လိုတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကသုံးသပ်ထားသလိုမြန်မာနိုင်ငံကကင်ဆာရောဂါဆိုင်ရာဆရာဝန်ကြီးတွေကလည်းနားလည်လက်ခံထားကြတာကိုတွေ့ရပါတယ်။နှစ်တစ်နှစ်ရဲ့မတ်လအတိုင်းကိုဦးမကြီးကင်ဆာရောဂါ QPA လအဖြစ်သတ်မှတ်ပြီးဥမာကြီးကင်ဆာရောဂါမဖြစ်အောင်ဘယ်လိုနေထိုင်ဆက်တောက်သင့်နေဆိုတာနဲ့ဥမာကြီးကင်ဆာရောဂါကိုပျောက်ကင်းအောင်ကုသနိုင်မှုအတွက်ဆော့ဆော့ဆူဆီဖော်ထုတ်ကုသနိုင်အောင်ဘယ်လိုအချက်တွေကိုလိုက်နာလှုပ်ဆောင်သင့်နေဆိုတာတွေကိုပညာပေးလှုပ်ဆောင်မှုတွေပြုရခြင်းဖြစ်တယ်လို့ဇိုင်းစာစိတ်ကုံနီမှမန်နေဂျင်ဒါရိုက်တာဖြစ်သူဒေါက်တာဦးမျိုးတန်ကပြောပါတယ
်ဟုတ်ဒီ WHO ကျွန်တော်တို့ World Health Organization ကနေကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့လူတွေကိုကင်ဆာအကြောင်းပိုသိစေခြင်းနဲ့ဆော့ဆော့ဆူဆီကျန်းမာရေးပြောတော့ကင်ဆာဖြစ်တယ်ဖြစ်ပြီးတော့ဘာကြောင့်ဖြစ်လဲဆိုတော့ဒီအေရှားမှာပိုများတယ်ဒါကကင်ဆာရောဂါတိုင်းလူတွေကအေရှားကိုပိုများတယ်ဘာလို့လဲလာကြည့်လိုက်တဲ့အခါကျတော့ကင်ဆာဖြစ်ဖို့အကြောင်းအရာတွေများတယ်မစင်ကျင်ကြဘူးစားတာတွေတောက်တာတွေနောက်ပြီးတော့အစာမတန်တာတွေကြောင့်ဖြစ်တယ်ဖြစ်ပြီးတော့နောက်ကင်ဆာကိုလည်းစောစီးမကုတဲ့အသေးနှုန်းကလည်းများတယ်အဲဒီကြောင့်မို့ဒီကကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့ဆုံးဖြတ်ပြီးတော့ဒီနှစ်ကိုကင်ဆာနှစ်ဆိုပြီးထားပြီးတော့တစ်လကိုဘယ်လဟာဖြစ်ပါကင်ဆာဘယ်လကဘာကင်ဆာပြီးတော့ဆိုပြီးတော့ခွဲတော့ဒီလဦးကင်ဆာကျွန်တော်တို့နောက်ဖေဒီဇင်ဘာလဖေဖော်ဝါရီအတိုင်းရင်တော့ရှင်သားကင်ဆာပေါ့အဲ့လိုလတိုင်းကိုကင်ဆာလလို့သတ်မှတ်ထားပါတယ်ကျွန်တော်ပြောချင်တာကင်ဆာနဲ့ပတ်သက်ပြီးတော့မြန်မာလူမျိုးမရှိအကြောက်ပါနဲ့နော်ဟိုပတ်စံမနေရောပါနဲ့ဟို check up လုပ်ခြင်းအားဖြင့် regular check up လုပ်လို့ရှိရင်ဒီဟာကိုစောစီးသိရင်စောစီးကုသလို့ရပါတယ်အဲဆောဒီပတ်စံနှမျောလို့ရှက်လို့မကုသလို့ရှိရင်အသက်ဆုံးရှုံးတဲ့အဖြစ်ဖြစ်နိုင်တယ်ဆေးကုသနဲ့ပတ်စံနဲ့အများကြီးကုန်နေပါတယ်အဲ့ဒါတော့ပြောချင်ပါတယ
်ဥမာကြီးကင်ဆာယောဂါဟာကာကွယ်လို့မရသေးတဲ့ကင်ဆာယောဂါတစ်ခုဖြစ်ပါတယ်ယောဂဖြစ်နိုင်ခြင်းမြင်မားတဲ့အကြောင်းအရာတွေကိုသတိပြုရှောင်ကြဉ်ရင်ဖြစ်နိုင်ခြင်းကိုလျှော့ချရမှာဖြစ်ပါလေ။ယောဂဖြစ်နိုင်ခြင်းမြင်မားတဲ့သူတွေအနေနဲ့လည်းယောဂဖြစ်ခဲ့မယ်ဆိုရင်စောစောစီးတွေ့ရှိပြီးပျောက်ကင်းအောင်ကုသနိုင်စေဖို့အတွက်ကျန်းမာရေးစစ်ဆေးမှုတွေကိုစနစ်တကျလှုံ့ဆော်သင့်တယ်လို့အထွေထွေယောဂထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ။
အဲ့တော့ဒီဦးမောင်ကြီးကင်ဆာကအဓိကအဖြစ်ဆိုတော့ကာကွယ်လို့မရဘူး။ဖြစ်နိုင်ခြင်းလျှော့ချလို့တော့ရတယ်။ကာကွယ်လို့တော့မရဘူးပေါ့နော်။ဒါပေမဲ့ဒါကြောင့်ကာကွယ်လို့မရတဲ့အတွက်ကြောင့်မို့စောစီးစွာတွေးရှိရတဲ့အတွက်ကပို့ပြီးတော့ရေးကြည့်လာတာပေါ့နော်အဲ့တော့စောစီးစွာတွေးရှိရတဲ့ဘာလို့မလဲဆိုလို့ရှိရင်ဆရာလုံနိုင်တဲ့နည်းလမ်းတွေရှိပါတယ်အဲ့ဒါကတော့နံပါတ်1ကဒီသက်55နှစ်ကျော်လာပြီဆိုရင်ကိုယ့်ရဲ့ဝန်းထဲမှာမမြင်ရတဲ့သွေးစာလေးတွေပါသလားဆိုပြီးတော့တခွဲခန်းမှာစစ်ဆေးလို့ရပါတယ်ဒါပေမဲ့စစ်ဆေးခင်3ရက်အတွင်းမှာတော့ကျွန်တော်တို့ကဒီအသားကိုရှောင်ကျင်ဖို့လိုပါတယ်သူတို့ကတော့ခြေသေးချောင်းသာဒီ3ရက်မစားဘဲနဲ့နော်ဝန်ထဲမှာသွေးပေါင်မှုဆိုတာစစ်ဆေးနိုင်ပါတယ်ဒါဆိုလို့ရှိရင်ဆရာတို့ကဟိုကင်ဆာဥမာကြီးနဲ့အစာဟောင်းကင်ဆာကိုစောစောတွေ့နိုင်မှာဖြစ်ပါတယ်နောက်တစ်ခုလုံနိုင်တဲ့နည်းကတော့ဒီအသက်45နှစ်အထက်အမျိုးသားဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ဒီအစာဟောင်းရင်းနဲ့ဥမာကြီးရဲ့စိုင်းမှန်ပြောင်းထည့်ပြီးတော့ကြီးစုစစ်ဆေးရဲ့နည်းနဲ့လည်းကျွန်တော်တို့စစ်ဆေးလို့ကြပါတယ်အဲ့တော့အထူးသဖြင့်တော့ဒီကိုယ့်ရဲ့မိသားစုထဲမှာဒီဥမာကြီးကင်ဆာအသက်ဘိုးရှိတဲ့ယောက်ျားရှိတဲ့လူတွေပဲဖြစ်ဖြစ်ကိုအရင်တစ်ခေါက်ဒီဥမာကြီးမှန်မြောင်းကြည့်ရှုတဲ့အခါမှာအသက်ဘိုးတွေးရှိထားရမယ်ဖြစ်ဖြစ်ဒီလူတွေကတော့ဒီဥမာကြီးကိုမှန်မြောင်းထည့်ပြီးကြည့်ရှုစစ်ဆေးဖို့လိုအပ်ပါတယ်ဒီနည်းနဲ့ဆရာတို့ကဒီဥမာကြီးကင်ဆာကိုစောစီးစွာတွေးရှိရတဲ့ဆောင်ရွက်နိုင်ပါတယ
်ကြိုတင်ကာကွယ်လို့မရသေးတဲ့ဥမာကြီးကင်ဆာယောဂါမှာယောဂဖြစ်နိုင်ခြေတွေနှေးပါတော့အောင်ပဲကြိုးစားဆောင်ရွက်ထားကြရမှာပါဥမာကြီးကင်ဆာယောဂါဖြစ်နိုင်ခြေတွေနှေးပါတော့အောင်ဘယ်လိုအချက်တွေကိုလိုက်နာလှုပ်ဆောင်သင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဥမာကြီးကင်ဆာဒီဆရာတို့ကာကွယ်လို့ရတဲ့ကင်ဆာမျိုးစားတွေမှာမပါတော့လေဖြစ်နိုင်ခြေဆော့ချလို့ရတဲ့အတွက်ကြောင့်မလို့နော်ဖြစ်နိုင်ခြေဆော့ချတဲ့အခါမှာလည်းကျန်တဲ့ကင်ဆာတွေလိုပါပဲကျွန်တော်ဆေးလေးအရက်ဂုံးကိုရှောင်ခြင်းမယ်အစီနဲ့အချို့ကိုရှောင်ခြင်းမယ်နော်အသေးရည်ဒီနံငါးကိုပို့ပြီးစားမယ်ကိုယ်လက်လှုပ်ရှားကျန်းမာရေးလေ့ကျင့်ခန်းလုပ်ခြင်းအပြင်ကိုယ့်ရဲ့ခန္ဓာကိုယ်လေ့ကျင့်ကိုကျန်းမာရေးလေ့ကျင့်မှာထိန်းသိမ်းထားမယ်စိတ်ဖြစ်စီမှုလျှော့ချမယ်ဆိုရင်ဒီဥမာကြီးကင်ဆာဖြစ်ပွားနိုင်ခြေကိုဆရာကလျှော့ချနိုင်တဲ့အတွက်မြေသူမဆိုးဒီချက်တွေကိုလိုက်နာဆောင်ရွက်တင်ပါတယ်နောက်တစ်ခါအသက်45နှစ်ကျော်လာပြီဆိုရင်တော့ဒီဝန်ထဲမှာမမြင်ရတဲ့သွေး เนาะปาชิโม2เซนซิเซပြီးတော့ဥမာကြီးမှမြောင်းတီရှုစစ်ဆေးခြင်းကိုတော့ငါးနှစ်တစ်ကြိမ်ဆောင်ရွက်ခြင်းအပြင်စောစီးစွာတွေ့ရှိမယ်ဆိုရင်ဒီ90ရာခိုင်နှုန်းကုသတ်ရောက်ခင်းနိုင်ပါတယ်ဆိုတဲ့အကြောင်းလေးကိုဆရာအနေနဲ့ဖတ်ပြီးပြောချင်ပါတယ်
ဒီတနေ့ရဲ့မက်ရှလာကိုရောက်တိုင်းမှာဥမာကြီးကိစ္စယောဂနဲ့ပတ်သက်တဲ့အသိပညာဘူးတုဒ္ဒရာတွေကိုဖြန့်ဝေပေးပြီးဥမာကြီးကိစ္စဖြစ်စေနိုင်တဲ့အနေထိုင်ပြုမှုတွေကိုသတိပြုရှောင်ကြဉ်ရင်းယောဂဖြစ်နိုင်ခြေတွေရောကြအောင်ဆောင်ရွက်နိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါလူလူကျမ်းမာရေးစီစဉ်ကိုအခုလိုပုဒ်တော်ဟူးနေ့ညတိုင်းမှာနားဆင်နိုင်ကြပါရရှင်အခုဆက်ပြီးတော့ဥကျော်စံသားရဲ့မြမအရေးတုံတက်ချက်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်ဟာရှေ့မတိုးတဲ့အပြင်နောက်ပြန်ဆုတ်နေတယ်လို့ဝါရင့်နိုင်ငံရေးသမားကြီးဦးတူဝေကသုံးသပ်ပါတယ်။ဒါပေမဲ့ NCA အပြစ်ရလက်မှတ်မထိုးထားတဲ့ AA နဲ့အစိုးရတို့ဆွေးနွေးဖို့ပြန်လည်သဘောတူညီကြတာဟာအလားအလာကောင်းဖြစ်တယ်လို့လည်းဆိုပါတယ်။အသေးစိတ်ကိုတော့ဦးတူဝေနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ကျောက်တူခင်ဗျာပထမဆုံးကျွန်တော်မိခင်တာကတော့အခုမြန်မာနိုင်ငံမှာ
ဟုတ်ကဲ့
အင်းသားလက်နက်ကင်အင်အားစုတို့အထူးသဖြင့် AA နဲ့တိုက်ပွဲတွေပုံပြီးပြင်းထန်လာတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာရဲ့ရည်ပွေးရသုံးသပ်ချက်ကိုကြားချင်ပါတယ်ပြင်းပြင်
းမြန်မာနိုင်ငံမှာတိုက်ပွဲဆိုလို့တော့ AA နဲ့ပဲဖြစ်ဖြစ်ဘယ်သူနဲ့ပဲဖြစ်တိုက်ပွဲဖြစ်တာမကောင်းဘူးလို့ပြောတော့အခုတော့ဖြစ်ရင် AA နဲ့တိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲတွေဖြစ်နေတာလည်းကျွန်တော်ဒီရေကျက်တွေကချမ်းသာနေလို့ဖြစ်နေတယ် AA ကတော့ရခိုင်မျိုးသားဆိုတော့ရခိုင်မျိုးသားတို့အခြေချနေတာပေါ့ဗျာနော်အခြေချနေအောင်တွေးရကြတယ်အခိုင်မြေတပ်ရလေဝိုင်းယူအားပြီးဝင်ရတယ်လေနော်ဒါပေမဲ့အဲ့လိုလက်နက်ကိုင်စတာနဲ့နေရမှာရခိုင်ပြည်မှာအဆက်အမရှိဘူးလေနော်အမှုရှိတဲ့စုံအားတော်မရှိအောင်လို့အစိုးရဘက်ကလည်းကျွန်တော်ထင်တယ်ဒါစူးစမ်းနေတယ်ထင်တယ်အဲ့တော့အိန္ဒိယတိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်ယူဆတာပေါ့ဗျာနော
်အဲ့ဒီဟာကိုလက်နက်ကိုင်ကြီးနဲ့ဖြည့်ဆင်းကြတာနီလန်းမှန်ပါရဲ့လားဆရာ
အဲ့ဒါကတော့ဒီလိုလေကျွန်တော်ဒီညအခုပြောလို့ရှိရင်ဒီလူကြီးလက်နဲ့ကန်ပြီးတော့ပြင်းနေတာမကြိုက်ဘူးပြောတော့လည်းမကောင်းနိုင်ဘူးပြောရှိပါတယ်နော်ဒါပေမဲ့လက်ရှိလောလောဆယ်အချိန်ဒီမှာတော့ပြက်ကတိုက်တယ်ဆိုပြက်ပါဆိုပြန်တိုက်တာတွေရှိနေမှာပေါ့တို့တော့ဘာပဲဖြစ်ဖြစ်လေတိုက်ပွဲမဖြစ်ဘဲနဲ့ကျွန်တော်တို့အခုပြောနေတဲ့ညီငယ်ပွဲပွဲမှာဒါဝင်လာပြီးပြင်းချင်ကြလို့ကောင်းတယ်လို့ယူဆတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကြားတော့ကတော့အရင်တော့ကရှိရနေပြီးတော့ MCA လက်မှတ်ထိုးတဲ့လူတွေသူ့လူကိုမလုပ်ဘူးဆိုတော့အရင်တော့လုပ်ခဲ့တယ်လေအခုတော့ကျွန်တော်ပြီးတော့ကတော့အစိုးရလည်းအေးအေးဝါးဝါးဖိတ်ခေါ်နေလို့ကြားတယ်ပေါ့နော်အေးအေးလည်းလာမယ်ဖိနိမယ်ဆိုတဲ့သဘောထားကြီးတယ်လို့ဆိုတယ်အကြီးကြီးအဲ့ဒီအမှန်တွေဒါအမှန်တကောင်းတဲ့အခြေအနေလို့ဆိုချင်ပါတယ်ဗျာနော
် UBDJC အနေနဲ့တော့ဘယ်လိုတုံ့ဆောင်မှုစဉ်းစားထားပါလဲဒီကိစ္စကိုအကြအစီအစဉ်ရှိပါလား
ဒီလိုခင်ဗျာကျွန်တော်တို့ UBDJC ကအခုဆိုရင်မိကြောင်မိသားစုကိုထင်ရတယ်ပေါ့နော်ဒါလို့ကျွန်တော်တို့ UBDJC ကြီးမခေါ်လာလို့ကြားပါဘူးကျွန်တော်ရဲ့အစီအစဉ်တွေလည်းမြန်မာအစီအစဉ်ထားလို့မဟုတ်ဘူးကြာနော်။ဒါလို့လည်းဆိုတော့2018ခုနှစ်မှာမြန်မာကတခါတက်ကုန်ဦးမယ်။2019ခုနှစ်မှာနှစ်ကြိမ်ကုန်မယ်။အဲ့လိုပြင်ဆင်ထားတဲ့အခုတက်ပြအောင်ကျွန်တော်တို့မြန်မာကလည်းမဖြစ်သေးဘူး။မြန်မာကိုစီစဉ်နဲ့ GDP ကြီးလည်းမခေါ်နိုင်သေးဘူး။ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ GDP ကြီးလည်းတက်ရှုရမှာကြီးရလို့ရှိနေတော့ပြင်း။ဒါငြိမ်းချမ်းရေးရာရှိတူတာမဟုတ်ပဲနောက်ပြီးဆုတ်ပြေတယ်လို့ဖြစ်နေတာပေါ့ကျွန်တော်တို့ကိုယ်နဲ့အမိခံထားလို့ဖြစ်နေတယ်လေ
အခုအဲ့ဒီတော့ဆရာလက်နက်ကင်တိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့အတိုင်းသားအင်အားစုလက်နက်ကင်တွေပိုးများလာတဲ့ threat သဘောဟာဒါဒီမိုကရေစီအလုံးမဖြစ်ဘူးလို့သုံးသပ်ကြပါတယ်ရေဘူးရအဖြစ်ဆရာဘယ်လိုမြင်ပါလဲခင်ဗျာ
ဒါကတော့ဒီဒီနေရာပဲတိုင်းဒီမှာဒီလိုလက်နက်ကင်ပြီးသွားတက်ခါတွေဖြစ်ပြီးလို့ရှိရင်ပြန်ပြီးတော့ငင်းကြရဲလို့ပေါ့ကလွယ်လွယ်တော့မဟုတ်ဘူးနော်မလွယ်တာကတော့ခြားပါတော့ဒါနဲ့ကျူးစားလို့ရှိရင်တော့ကောင်းတာပေါ့ကျူးစားမယ်ငင်းကြရဲတို့တကားပုံသားမရှိရင်ကောင်းတယ်ဒါကျူးစားမိတာပေါ့တိုးတော့လည်းဒီလိုကျူးစားရင်းနဲ့လည်းတိုးကြရတော့ရှိရတော့ဘာလို့ဆိုတော့ယူဆတွေကမတူတာတွေခြားနာတွေရှိတာကိုကျွန်တော်အဲ့ဒီယူဆဆိုတာလည်းကျွန်တော်မြင်တဲ့လောက်ကတော့အစိုးရအဖွဲ့မှလည်းပဲဒီလိုပဲအတဲကြွရှိတာပဲနောက်ပြီးတော့လက်နက်ကိုင်းတိုင်းသားအဖွဲ့ကြီးတွေမှလည်းဒီလိုပဲအတဲကြွတွေရှိတဲ့ခါကြတော့ကတိုက်ပွဲတွေကဖြစ်နေဖြစ်တာရှိတာပဲလို့ကျွန်တော်ရှင်းနေပေါ့နော်ဒါရီရတော့ကျွန်တော်အရင်ကတော့တိတ်ပြီးတော့ရှေးရင်ကြောက်ဘူးကြာတော့လေတော့ဟိုတခါလဲပြက်ပြီးတော့တိုက်ပွဲကြီးကများလာတာမဟုတ်ဘူးကြာကြားလိုက်ပြက်လိုက်ကြားလိုက်ပြက်လိုက်နဲ့အခုတလောရေးတာပြန်ပြီးတော့ပြက်လာတာပေါ့ဆိုလိုတာကတော့ဒီဒီအရေးကြီးကအဆအီဆန်ပြည်ရလေးကြီးကဒီလိုပဲပြက်လို့ကြားလို့ရှိတတ်တယ်လို့တော့ကျွန်တော်ယူဆတာပေါ့ဗျာနော
်ဟုတ်ကဲ့ဒါအပေါ်ကတိုက်ပွဲခေါ်ဆရာတဲ့အဲ့မတူရဲ့ယူဆကိုနိုင်ငံရေးနေရာချင်းနှီးဖို့ဆိုတာ တော်တော်လေးခရင်နေပါသလားအဓိကအချင်းကျွန်တော်ထင်တာကတော့တိုင်းရင်းသားတွေဘက်ကတော့သူတို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးကိုဒီမိုကရေစီကြီးနဲ့ဆောင်ရွက်ချင်တယ်တကယ်လို့လွှတ်တော်ထဲမှာသာတိုင်းရင်းသားပြည်သူတွေသူတို့သဘောထားကိုလွတ်လပ်လပ်ဖော်ထုတ်နိုင်မယ်တင်ပြဆွေးနွေးနိုင်မယ်ဆိုရင်လက်နက်ကင်စီကမလိုဘူးလို့တော့ထင်တာပဲဆရာအဲ့တော့ဥပဒေပြုဆိုဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုလုပ်ရမလဲဆရာ
ကျွန်တော်ဒီလေးရာကြီးကြလောက်ပေါ့နော်ကျွန်တော်တို့ GDP ကြီးစီမှာလည်းလိုက်တယ်ဈေးညာရေးဆွေးနွေးရည်လုပ်တဲ့ခါကျတော့ဒီဈေးညာရေးဆွေးနွေးရည်မှာတစ်ခါတစ်ခါကျတော့ဟိုသူတို့သူနားလည်မှုကြီးချော့ပြရပြီးပြည်နေရတစ်ခါတစ်ခါကျတော့လည်းကိုယ်ယူဆဖို့တစ်ခါလည်းအဲခင်ဗျားတို့စွဲတင်လာရရှိတယ်ဒါလည်းတော့ကျွန်တော်ထင်တယ်သူတို့ရဲ့အခြေအနေတော့ပြီးပြီးတော့မှအဒီအဆုံးဖြတ်ဒီလိုလေးကြီးကြတယ်ထင်တယ်တစ်ထက်ကပြင်းလိုက်တယ်ကပြင်းတယ်သူကကျော်တယ်ခါစတိုရီရောက်လာတာပဲကကျွန်တော်တို့လည်းဒါလေးဒီကကကြောက်ပြင်းတဲ့ခါကျတူရတဲ့ပြင်းတဲ့ခါလည်းပြင်းတယ်ဆိုတော့တူရီကဖြစ်လာတာပေါ့ဥမာအားဖြင့်ကျွန်တော်နေနိုင်ရဆပြီးရက်သွားရဥစားလေကျွန်တော်ဒီဒီဒီရက်သွားတဲ့ဥစားလည်းပါလေဆိုတော့အဲ့ဒီတော့ပြင်းချင်တယ်မဟုတ်ဘူးကျွန်တော်မြင်ရတော့လေတစ်ထက်ကသွားမဆိုင်ဆိုင်ဆိုတဲ့ကလေးချင်းနဲ့အဲတစ်ထက်ကမထည့်ဘူးမထည့်လို့ရှိရင်တစ်ထက်ကယူဆနေရဲ့ဟိုကိုပိုင်ကြာလာပြီလို့ကိုပိုင်အဲဦးချုပ်ကတော့ဆိုရအောင်ကြတယ်မစင်းသာဘူးဆိုတော့ဒီတစ်ချက်ကိုဘယ်လိုမလျှော့ဘာလဲဒီချက်ကမလျှော့ဘူးဆိုတော့အဲ့ဒီဟာလေးကြီးကကြောင်းနေကြောင်းဟိုလိုကြီးနဲ့တန်းကြသွားတော့လူချင်းတယ်ဒါရီကတကယ်ကတော့ဆက်ကပြောင်းသွားမယ်ဆိုရင်တော့တိတ်ခက်ခဲနေမဟုတ်ဘူးလို့ဒီနဲ့
ဟုတ်ကဲ့တကယ်ခွဲထွက်မခွဲထက်ဆိုတာကအဲ့စကားလုံးလေးကိုကပ်ပြီးညင်းနေရဆိုတော့နည်းနည်းလေးတိတ်အလေးနဲ့ဖြစ်ဘူးလို့ထင်တာပဲဆရာ
ဟုတ်တယ်ဟုတ်တယ်ကျွန်တော်ကဒါဘာမှဟိုဒီဒီကလည်းကြာအကယ်၍ကြာခွဲကက်ချင်ထွက်မှာပေါ့လေသူ့မှာအယူချင်းရှိရင်သူ့မှာအင်အားရှိရင်ထွက်ချင်ထွက်မှာပေါ့ဖြစ်ရအောင်ပြောလေဟုတ်ဒီမလားဒါဒီကတော့ကျွန်တော်ထင်နေတယ်အဲဒီကနေ့လူတွေတဘောလောက်ပဲရှိတယ်ထင်တယ်ဒီကဲလက်တွေတော့ကျွန်တော်မြင်ရတော့ဒါအတိတ်ကမရှိဘူးထင်တာပဲ
ညီညာရေးဆွေးနွေးပွဲမှာသဘောတူညီမှုရတာကပထမအဆင့်ပဲဖြစ်အောင်ပဲထင်ပါတယ်အဲ့ဒီထက်အရေးကြီးတာကဖွဲ့စည်းပုံမှာကိုတကယ်တမ်းခင်ခင်မြင်းမြင်းဖြစ်အောင်လုပ်ဖို့ဆိုတာဒုတိယအဆင့်တက်လှမ်းရမယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအဆင့်ကိုတော်တော်နဲ့ဖြစ်နိုင်မှာမလားဆရာ
အဲ့ဒါတော့ဒီလိုလေးအခုလည်းဟိုဖြစ်တော်မှာတရွေ့ကြည့်ဖို့အချိန်ကဥပ္ပေပြင်းနေပြင်းနေတာညာလို့ညီကြတာရှိတယ်လीနော်ဒါတော့ဖြည့်ကြည့်ဖို့ဆွဲရတာကပြင်းလို့လိုအပ်တယ်ဆိုတာဘာမှဆမ်းနေကြတာမဟုတ်ဘူးနော်ဒါတော့ဘယ်ဥပ္ပေကဘာကြောင့်ထုတ်ထားတယ်လဲဘာအဲ့ဒီလိုထားတဲ့ဥပ္ပေကဘယ်အချိန်မှာပြင်းနေတယ်ဆိုတာတွေကတော့တွေ့ရမှာပေါ့လေညာတော့ဒါအချိန်မျိုးမကြည့်ပြီးတော့ဒါလုပ်ကြမှာအခုကတော့အဲ့ဒီလိုစစ်စစ်ကြလဲမဟုတ်ဘူးဥပမာအချင်းအဲ့ဒီလေလေအစိုးရမဖြစ်ခင်နေသူအနာရကိုတက်လာတဲ့လူကပုံရိပ်ရိပ်ကိုဖြစ်ချင်အခုပြင်နေလို့လာတာပဲတို့တော့လေတကယ်တကယ်အစိုးရဖြစ်ပြီးတော့သူနဲ့ကြားမှာဒီကိစ္စပေါ်လာတာပေါ့ဆိုတော့ဟောတကယ်ပဲပုံရိပ်ရိပ်ကိုခြေအုပ်ကြီးကိုပြင်းနေလို့လားဒါမှမဟုတ်ဒီလေပဲဒီလူတွေစီးရုံးတွေလို့ဟောလာလာမယ့်2020ရောက်ကွယ်ကိုပန်းမိကြလုထလာဒီလိုသဘောမျိုးဖြစ်နေတာရှိတယ်ပေါ့ကွာနော
်ဟုတ်ကဲ့ဒါပေမဲ့တချို့ကတွေးကြတယ် NLD ကစကြတယ်ကဖွဲ့စည်းပုံပြင်မယ်ဆိုတာကိုပြင်းပြင်းထန်ထန်လုပ်ခဲ့ရင်တက်မတော်နဲ့သဘောထားပူကွဲသွားမယ်ဒါအမျိုးသားရင်ကြားစည်းရေးနဲ့ဆင့်ကျင်ဘက်ဖြစ်မယ်ဆိုပြီးတော့ချင်းချင်းခဲ့တယ်လို့လည်းတချို့ကတွေးကြတာရှိပါတယ်ဆရာ
ဟုတ်ကဲ့ဒီလိုလေဒီလိုဟိုဆက်နေတာကြီးကိုတော့ပြင်အတင်းအဓမ္မလုပ်ကြမယ်ဆိုရင်လည်းပြင်းကွဲမှာပေါ့ဟုတ်တယ်မလားနိုင်ငံရေးချုပ်ကြီးမှာလည်းဖြစ်နိုင်တာကိုဟိုဖြစ်အောင်လုပ်ရမှာလေမဖြစ်နိုင်တာကြီးကိုအတင်းဖြစ်အောင်လုပ်တာလို့အခုဆက်ကြည့်အောင်ဒီတင်လို့ဒါဇာမိဖြစ်ကြတော့မဖြစ်ဖြစ်ဘူးပေါ့ဒါဒါကျွန်တော်ပြင်နေတကယ်တော့စိတ်စေတနာနဲ့တကယ်တော့အရင်ချင်းရှိလို့ရှိရင်ဖြစ်တင်တာကိုဖြစ်နိုင်တဲ့နည်းနဲ့ဒါလုပ်ကြမှာပဲလို့ဒီမှာမဖြစ်တင်တာယူတော့ဒီအသေးလက်ကျရရှိတော့ပြေးပြမှာပေါ့ဗျာ
ဟုတ်ကဲ့ဆရာတင်နောက်ခုသတိအရုံးကျွန်တော်မေ့ချင်ပါတယ်ဆရာတို့ကျွန်တော်တို့ချင်းမှန်မှာဆွေးနွေးပွဲလုပ်ခဲ့ရုံကဆရာပြောတဲ့စကားကျွန်တော်အခုထိမှတ်မိနေပါတယ်အဲ့စကားသမိုင်းဝင်ဆိုရပါဟုတ်ကဲ
့
တမှုကောင်းတို့မြည်သူနောက်ဆုံးတဲ့အခါမှာတပ်ဖြိုဖျဲမဖြစ်အောင်စီကံတကြစနစ်တကြဆွထင်းတာဖြစ်တယ်အခုမြန်မာနိုင်ငံစစ်တပ်ဟာလည်းပဲတက်ဆုပ်နေတယ်ဒါဒီမိုကရေစီလမ်းကြောင်းကိုလမ်းဖွင့်ပြီးပြောဆိုပြောခဲ့ပါတယ်ဆိုအခုတက်ဆုပ်တာရောပြတ်ပြတ်သားဆွေးရတာလမ်းတဝဲမှာများရက်သွားပြီလားအ
ဲ့ကျွန်တော်စိတ်ထဲမှာကြည့်တယ်ပါတော့ကျွန်တော်ပြောတဲ့အချိန်ကလည်းတတ်မတော်ဟာနောက်ဆုံးချင်းတွေကရွတ်တော့လို့တယ်လို့ကျွန်တော်ယူဆတာပဲလေအခုချိန်ကြီးလည်းပဲတတ်မတော်ကတနည်းပြချက်ပြတယ်လို့ကျွန်တော်ယူဆတာတတော်လည်းပဲချက်ပြတဲ့လူကိုနေရာဆောက်ပါစေလို့ပြောလို့ပြရမှာလေညာနော်ဘာဒီကောင်တက်ဆက်ရောမဟုတ်ပါဘူးဆိုပြီးတော့ဒါသူ့ကိုတနည်းပြောပြတာမဆက်တဲ့လူကဆက်တဲ့ခါကျတော့သူအဲ့လိုပြန်ပြီးတော့တုံ့ပြန်နေရတဲ့ဆက်တဲ့ခါကျတော့ဆောက်ကအဲ့လိုအချိန်ကကြံ့ကြာသွားတာပေါ့ဗျာဘာဖြစ်လို့ဒီတိကျတာမဆုတ်ခင်တော့ဘာဖြစ်လို့မဆုတ်ပဲနေတာလဲဆိုတော့အခြေအနေပေါ့လေအဲ့ဒီအခြေအနေကကြောင်းတော့အောင်လို့ပြရမှာပေါ့အဲ့ဒီအခြေအနေမပြောင်းလို့ရှိရင်သူဆုတ်ဖို့လည်းခက်ပါဘူးဗျာဒ ဒါကြောင့်ကျွန်တော်အမြင်အရင်စုပ်ဖို့တော့သိချင်မှရှိနေတယ်စုပ်ဖို့အခွင့်အရေးတွေပြီးလို့လူတွေလည်းဖြစ်နေကျွန်တော်ကတော့လေ
ဟုတ်ကဲ့စုပ်ဖို့အခွင့်အရေးစုပ်ခွင့်တာအောင်အခြေအနေဖန်တီးပြဖို့လိုတာလားသူတို့မဟုတ်သူတို့ကိုယ်ထံကစုပ်ချင်တော့လည်းပဲမဆူရဲဖြစ်နေသလားသူတို့အဲ့ဒါလည်းစဉ်းစားကြရပါဆရာနော်
ဒါတော့ဟိုကအခြေအနေမပြေးတဲ့ကံကြောင့်မဆူရဲဘူးပေါ့ဗျာ
ဆရာအဲ့တော့ကျွန်တော်နောက်ဆုံးမေးချင်ပါအဲ့လုံလုံလုံသူတို့ဘယ်လိုအမှတ်ခံချက်ပေးစီခြင်းမှာလဲအစတုန်းကတော့နောက်ကြောင်းပြန်ဒီမှုမလုပ်ဘူးပါ냐ဆိုတော့ပြောထားပြီးသားပါဆရာအဲ့ဒါကတော့ဖွဲ့စည်းပုံကလည်းပါပြီးသား
ဟုတ်ကဲ့
စီမုံချင်းမဲ့ဆိုပြီးတော့လည်းဒီဘက်ကလည်းအများအားပြောထားပြီးသားလက်စားချင်းမဲ့ကိစ္စလည်းဘယ်သူမှပြောတာမကြပါဘူးဒါပေမဲ့အဓိကသူတို့ကိုအဲ့လိုဆုတ်ခွင့်တောင်းလုပ်ပေးရမယ့်အခြေအနေတစ်ခုဟာဘာလို့ထင်ပါလဲဆရာ
တကယ်တကယ်ပြဿနာတော့တခြားမဟုတ်ဘူးဒီတကယ်ပြဿနာတော့တတ်မတော်နဲ့လက်နဲ့ကင်နဲ့တိုင်းပါဦးညာပြီးတယ်လေဒါသူရှင်းတာကနှစ်ပတ်စလုံးကတူမှလည်းနဲ့ရှိတယ်တစ်ခါလည်းနဲ့ရှိတယ်ဆိုတော့ဆိုရင်ညာပေါ့အဲ့ဒီဒီနှစ်ပတ်စလုံးကနေပြီးတော့မှအဲတိတိကျကျပေါ့ဗျာဒီတတ်မတော်ကြီးထဲမှာအကုန်လုံးကရှိပေါင်းပြီးတဲ့ခါကျတော့တိုးတိုင်းကြည့်ပါအကျူသွားလိုက်ကြမယ်ဆိုတော့စိတ်ဓာတ်မျိုးတွေရှင်းနေနိုင်တယ်ဆိုရင်ဒီပြဿနာပြေသွားမှာပေါ့အဲ့ဒီအမှုပဲနဲ့ဆိုတော့တန်မြတ်ကြီးကရှိနေပြီးတဲ့ခါကျတော့တန်မြတ်ကျောက်ဘုရားဖြစ်တယ်လားဟုတ်လား
ဟုတ်ကဲ့ဆရာဟုတ်ကဲ့ဖြစ်ပါစေလို့ပဲဆုတောင်းပါတယ်တကယ်တော့တိုင်းရင်းသားတွေဘက်ကလည်းပဲသူတို့ကိုအမခံချက်မရှိဘဲနဲ့လက်နဲ့ဆွန့်လိုက်ရင်သူတို့ရဲ့ညှို့မှန်းချက်ဟာကုံဆုံးသွားပြီလို့သူတို့တွေ့နေကြတာပါဆရာ
ဟုတ်တယ်ဟုတ်တယ်အဲ့ဒီအမခံချက်ဖြစ်အောင်လုပ်ကြရပါလိမ့်ကြာဟုတ်လားသူတို့နှစ်ဖက်ကတော့နှစ်ဖက်ကလုံးကနေပြီးတော့အမခံချက်ရှိအောင်တရားကြီးဖြစ်သွားအောင်ကြိုးစားနေတယ်ဒါဖြစ်လာမှာပေါ့ဖြစ်လာဖြစ်အောင်ရှင်းပြဖို့ပဲလုပ်ရကြာသူတို့လည်းရှင်းပြဖို့ကုရင်းရရတာနဲ့ဘာဖြစ်လို့ဒီလိုကြာကြီးကိုပြလဲအောင်လို့ဟင်ပြရလဲဆိုတာတော့ကျွန်တော်တို့ပါအားမလာဘူးဖြစ်ဖြစ
်ဦးကျဇန်သားရဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအသိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနေ့ကမှနားဆင်နိုင်ပါလိမ့်ရှင်အားကစားသတင်းလွှာကိုမကြားခင်မှာနားဆင်ကြရမှာပါအခုတော့လာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကြမှာဘာကိုဆွေးနွေးမလဲဆိုတာပြောပြဖိတ်ခေါ်ပြရစီရှင်
တော်ရရှိများရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်ပွဲဖြည့်ဆင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေလိုပါဖမ်းဆီးအရေးယူနေတာကိုတွေ့နေရပါတယ်။ဒါပေမဲ့လည်းပေါ်ထုတ်အရေးယူဖို့ကြံနေသေးတဲ့အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲ။အကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘယ်သူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲ။ကျူးလွန်သူတွေကိုဘလို့ပေါ်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်စင်းနေမိမြတ်လူသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့စောင့်မျှော်နားဆင်ကြဖို့အတွက်ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးနားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါရစေရှင်။
ပါပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်မန္တလေးကကချင်တိုင်းသားလေးအောင်လအဆန်းကတော့ဂျပန်နိုင်ငံမှာအောင်ပွဲခံပြီးတော့သူ့ရဲ့တရဖူကိုကာကွယ်လိုက်ပါတယ်မန်ချက်စတာ United အသင်းကတော့ Oleganer Solskjaer ကိုနီးပြဖြစ်နဲ့ခန့်လိုက်ပါပြီ Roger Federer ကတော့ Miami Open ကိုအနိုင်ရပြီးတော့ ATP Tennis ပြိုင်ပွဲကိုတရတစ်ချိန်မြောက်အနိုင်ရရှိသွားတာဖြစ်ပါတယ
်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရင်ဆုံးတော့ MMA လို့ခေါ်တဲ့ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲနဲ့စတင်နေပါတယ်ဂျပန်နိုင်ငံမှာထိုးသက်ခဲ့တဲ့ MMA ပြိုင်ပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းသားလေးအွန်လန်အဆန်းကအနိုင်ရသွားပါတယ်အွန်လန်အဆန်းနဲ့ဂျပန်နိုင်ငံကကန်ဟာဇီဂါဝါတို့တင်းငွေနေလေးကထိုးသက်ခဲ့ကြတာပါဒီပွဲမှာအွန်လန်ကဒုတိယအချီမှာပဲဟာဇီဂါဝါကိုအလဲထိုးပြီးတော့တိုင်ပွဲရနဲ့အနိုင်ရသွားတာဖြစ်ပါတယ်အွန်လန်ဟာဒီပွဲနိုင်လိုက်တဲ့အတွက်သူ့ရဲ့ Middleweight Tan Champion တရဖူပွဲကိုဆက်ပြီးတော့ကာကွယ်ထိန်းသိမ်းနိုင်ခဲ့ပါတယ်အွန်လာကအခုလိုအနိုင်ရတဲ့အတွက်သူ့ကိုအမြဲအားပေးနေတဲ့ပရိသတ်တွေကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ဗျာနိုင်ငံကဘောလုံးပွဲတွေကိုတော့ပြီးခဲ့တဲ့ဘက်ကကစားပြီးတဲ့နောက်ဥရောပကအမပေးဘောလုံးပွဲတွေကိုဒီဘက်မှာပြန်ကစားခဲ့ပြီးအင်္ဂလန်ပရီးမီယာလိဂ်မှာတော့ဟာဒယ်ဖီအသင်းတန်းဆင်းသွားပြီဖြစ်ပါတယ်ရာသီကုန်မှု6ပွဲချန်နေသေးပေမဲ့လည်း ဟာဒဆူအတင်းဟာစနေနေ့ကတော့ Crystal Palace ကိုငကိုကိုမရှိနဲ့ရှုံးပြီးတော့တန်းစင်သွားခဲ့ရတာပါဒီတစ်ပတ်မှာ Man City က Fulham ကိုငကိုကိုမရှိနဲ့နိုင်ရတယ်လို့ Liverpool ကလည်း Tottenham ကိုပွဲပြီးကနေမှ Tottenham ကကိုကိုကိုသွင်းတဲ့ဂိုးနဲ့ Liverpool အတင်းကငကိုကိုနဲ့နိုင်သွားပါတယ်ဒါကြောင့် Liverpool က Man City တက်တပွဲဖို့ကစားပြီးတော့နမတ်အသားနဲ့ကြားထိတ်ကနေဥဆောင်နေပါတယ်မန်ချက်စတာယူနိုက်တက်ကတော့ Oligana Solskjaer ကိုနီးပြားဖြစ်နဲ့ခန့်လိုက်ပါပြီမယူသင်းကသူ့ကို၃နှစ်စာချုပ်ချုပ်ပြီးနီးပြားဖြစ်ခန့်လိုက်ကြောင်းစာသပေးနေမှာချိန်ကြပါတယ်မယူသင်းနီးပြားဖြစ်လာတဲ့ပတ်သက်ပြီး Solskjaer ကတော့
You know when people get a new job and they say it's the dream job they've had and they've always
လူတွေကအလုပ်တင်ရတဲ့အခါတိုင်းဒါကအိမ်မက်တည်းအမှန်တကယ်ဖြစ်တာပါလို့ပြောကြပြီးသူတို့အနေနဲ့ဒီအတင်းမှာကစားဖို့အတွက်နီးပြလုပ်ဖို့အတွက်အများအားအိမ်မက်မက်ခဲ့ရတယ်လို့ပြောကြပါတယ်။ဒါမျိုးကကျွန်တော်တဲ့ပိုတင့်တော်တဲ့သူမှန်တဲ့သူရှိမှမထင်ပါဘူး။ဒါကကျွန်တော်ဘဝမှာအကြီးမားဆုံးအိမ်မက်ပါ။အတင်းကိုရှေ့ဆက်နိုင်ဖို့အတွက်ကျွန်တော်ကိုတာဝန်ပေးတဲ့အတွက်ကျွန်တော်အနေနဲ့အကူယူပါတယ
်။ဆိုရှယ်အနေနဲ့မယူတင်းကိုအရင်တုန်းကလိုအောင်မြင်မှုတွေပြန်ရအောင်လှုပ်ဆောင်ပေးနိုင်မလားဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျော်စီတိုက်စစ်မှုကွန်ဆာလိုအီဂိုအင်းကတော့အာဂျင်တီးနားအသင်းကနေအနားယူလိုက်ပြီးဖြစ်ပါတယ်။မိသားစုကြောင့်အခုလိုလည်းရွေးစဉ်အသင်းကနေအနားယူလိုက်တာဖြစ်တယ်လို့အီဂိုအင်းကပြောပါတယ
်။မီစစ်ကလရှာရှတာ
ကျွန်တော်အာဂျင်တီးနားလေရွေးစဉ်အသင်းကနေပြီးတော့အနားယူပါပြီ။ကျွန်တော်အနေနဲ့အခုခါမှာမိသားစုနဲ့အတူနေချင်ပါတယ်။ဒါနဲ့ပတ်သက်ပြီးဝမ်းသာတဲ့သူတချို့ရှိမှဖြစ်တယ်လို့တချို့လည်းဝမ်းသာကြမှာမဟုတ်ပါဘူး။ဒါပေမဲ့အာဂျင်တီးနားအသင်းမှာကျွန်တော်စက်မကစားတော့ပါဘူး။
ဤကောင်းင်းကတော့တချို့တွေကသူတို့အာဂျင်တီးနားအသင်းကိုအောင်မြင်မှုမရတဲ့အသင်းလို့ပြောတဲ့အပေါ်မှာလက်မခံပဲမကြည်မနှက်ဖြစ်နေရရှိပါတယ်။သူတို့အသင်းဟာကမ္ဘာဖလားခြေစစ်ပွဲမအောင်မြင်တာမဟုတ်ကြောင်းသူတို့အသင်းတစ်ချိန်မှဘုံမဆွဲခဲ့ပေမဲ့ final ကို၃ gain တက်နိုင်ခဲ့တယ်လို့ဆိုပါတယ်။အသက်30နှစ်ရှိဖြစ်တဲ့ဤကောင်းင်းဟာအာဂျင်တီးနားအတွက်85ပွဲကစားပြီးတော့32ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်နော်။ Miami Open Tennis ပြိုင်ပွဲမှာတော့ Roger Federer အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။တနင်္ဂနွေနေ့ကကစားခဲ့တဲ့အမျိုးသားတူချင်း final မှာRoger Federer ကမနစ်ကချန်ပီယံ John Isner ကို 6-1-6-4 နဲ့အနိုင်ရပြီးချန်ပီယံဖြစ်သွားတာပါ။ဒါဟာ Federer အတွက်တော့ Miami Open Tennis ပြိုင်ပွဲကို၄ချိန်မြောက်ပိုဆွဲတာဖြစ်ပြီးတော့ ATP ချန်ပီယံစုကိုတော့၁00ချိန်မြောက်အနိုင်ရရှိတယ်ဆိုတာပြောကြားရနေပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအသုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စဉ်အားကစားသတင်းမှကဏ္ဍကိုနားဆင်ကြကြရတာပါရှင်။ကျမတို့ video ကို internet ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်၊နားဆင်လို့ရတယ်၊တည်တခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရရင်ဖုန်းနံပါတ် 1-212-382-999 လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00 နာရီကနေ 10:00 နာရီထိအစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းမှာပဲည 10:00 နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ 25 နဲ့ 32 တို့ကနေပြန်လည်နားဆင်နိုင်ကြပါလိမ့်ရှင်။အခု VOE ရဲ့ဗုဒ္ဓဦးနေညပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ International American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြည်စုံကိုတင်ပြဖို့တောင်းဆိုမယ့်အစီအစဉ်တစ်ရပ်ကိုအလုပ်တော်တရားရေးကော်မတီမှဒီနေ့ပဲမဲခွဲဆုံးဖြတ်တည်ပြလိုက်ပါတယ်။ပြီးတော့နိုင်ငံရေးချန်ပီယံပုဂ္ဂိုလ်စတီဗန်နန်ဥရီချိုးဆောင်ဒေါ်နယ်မက်ကန်တို့ပါဝင်အထူးစုံစမ်းရမှုစစ်ဆေးမြင်းမြန်းခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့လက်တော့ရရှိအောင်၅ရောက်ကိုပါဆင့်ခွန်မြင်းမြန်းမဲ့အစီအစဉ်ကိုတော့ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အလုပ်တော်မှမဲခွဲခဲ့ကြတာပါ။မြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးတွင်ရမှုချုပ်ရန်စတူဒင်ဘတ်ကမာမိတ်ဖွဲ့ရဲ့နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝါရှင်တန်မှာမတွေ့ဆုံပြီးအမေရိကန်လွှတ်တော်နေရာပေါင်းရှင်းမှောက်ဒီနေ့မင်းငွန်းပြောဖို့စီစဉ်ထားပါတယ်။သမ္မတဒေါ်နယ်ထရန့်ကမကြာခဏဝေဖန်မှုတွေရှိနေပေမဲ့နှစ်ပေါင်း80ရှိဖြစ်တဲ့မာမိတ်ဖွဲ့ကြီးကိုအားပေးထုတ်ခံကြောင်းပြသတဲ့အနေနဲ့ဒီမိုကရက်အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနဲ့ရီပူဘလီကန်တွေအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်ဥက္ကဋ္ဌတို့ကမင်းငွန်းပြောဖို့ဖိတ်ကြားခဲ့ကြတာပါ။ဘရူနိုင်းနိုင်ငံမှာလင်းလူဆုံးမဲ့သူတွေအိမ်တော်ရေးဖောက်ပြန်သူတွေကိုအစ္စတန်ဘာသာဥပဒေနဲ့အရေးယူဖို့ပြဋ္ဌာန်းလိုက်တဲ့အတွက်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်လာပါတယ်။ဒီနေ့စတင်အသက်ဝင်ခဲ့တဲ့ဥပဒေရအိမ်တော်ရေးဖောက်ပြန်သူလင်းလူဆုံးမဲ့သူတွေအဖြစ်ရှိအောင်ဆုံးဖြတ်ခံရမယ်ဆိုရင်တော့ခင်းနဲ့ဖြစ်ပေါက်တက်ခွင့်ပေးတဲ့အထိအပြစ်ပေးတာခံကြရမှာပါ။ရိုဟင်ဂျာမွတ်စလင်တွေကိုနေရရင်ပြန်ပို့မဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ရေးတွေကပြစ်တင်ရှုတ်ချလိုက်ကြပါတယ်။လူမျိုးရေးဘာသာရေးရတက်ခိုက်မှုတွေလက်တုံပြောင်းမှုတွေနဲ့အရေးယူခံမဲ့အန္တရာယ်တွေရှိနေတဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့နေတဲ့အိန္ဒိယအစိုးရပေါ်စိတ်ပြည့်တဲ့ကြောင်းလူ့ခွင့်ရေးထုတ်ကိုယ်ရေးတွေကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါ
။ဗုဒ္ဓဦးနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒ ဒီညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဇူဘီယာ LTR ဖြစ်ပါတယ်ရှင်။မနက်ပိုင်းကြာသပတေးနေ့မနက်6နာရီကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းနိုမီတာ18 19 25နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေနှာစင်နိုင်ကြပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူကြီးသားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.